Welcome to the Voice of America in Burmese.
Mingla mne kimashe. Washington News Review American Tangani, Natal Satakuni, October La Goye, the Nimuni Neneke Sisingo, Nemasano de Menet Taunagani, Kunanai T, Lightometer, Nasali, Tongzanine, Leze Rugani, Dayai Tolin Tomawashi. Tama Injinaima.
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့ပါတီကိုစားပြုတဲ့သမ္မတလောင်းအဖြစ်ကနေနှုတ်ထွက်ပြီးဖို့တောင်းဆိုမှုတွေများလာနေပါတယ်ဟာရီကိန်းမုန်တိုင်းနဲ့ဆူကြောင့်သေဆုံးသူအရေအတွက်ဟာ
1400ကျော်တောင်းရီဖြစ်ပါတယ်ညီမအစိုးရတပ်ဖွဲ့ရဲ့ထုတ်စစ်ရင်တိုက်ခိုက်မှုတွေကိုတိုင်းဒေသနဲ့နိုင်ငံမှာမိတ်အဖွဲ့တွေကကန့်ကွက်ရှုံချလိုက်ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးတော့မှာခင်ဗျာကောင်းပါပြီရှင်
မြန်မာနိုင်ငံမှာအကြီးဆုံးတိုင်းဒေသနဲ့နိုင်ငံရဲ့ဖွဲ့ကြီးဖြစ်တဲ့ဆိုတဲ့ဆွဆွဲချက်မဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်ဒီပေါ်မှာဝေဖန်သုံးသက်ချက်တွေဘယ်လိုရှိပါသလဲ။ကြောင်ပိုင်းဒေသဟိုဝါပေါ့လေကျွန်တော်တို့ဒီဂျိုးရီးယားနေဆွဲမှာရှိတဲ့ဒီဝေချောက်ကံဝေချောက်လုံးအဖွဲ့ကတော့အများသောအားဖြင့်တော့ဘိန်းတဲ့ဒီမက်အကက်ဒမီကိုခေါ်တဲ့စစ်ကြွစီပေါ့။
ယ်ဆိုတဲ့နိုင်ငံတကာသတင်းလွှာကိုလည်းကြားဖို့ရှိပါတယ်ဒါပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်2015ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ညမ်းရမ်းပြစွာပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာခဲ့တဲ့အပေါ် Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းပန်ပြောကြားခဲ့ပေမဲ့ Republican Party အတွင်းသူ့အပေါ်ဒေါသထွက်သူတွေတဖြည်းဖြည်းပိုများလာနေပါတယ်လွန်ခဲ့တဲ့17နှစ်တုန်းကရုံးမြင့်တန်ကြားဖြောပြေးအစီအစဉ်တစ်ခုကိုပြောကြားခဲ့တဲ့သူ့ရဲ့စကားတွေအဆင့်မှန်ဖြစ်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာ Trump ကဝန်ခံပြောကြားလိုက်ပြီးအဲ့ဒီလိုပြောကြားခဲ့တာဟာမှားယွင်းကြောင်းအဲ့ဒီအတွက်သူ့အနေနဲ့တောင်းပန်ကြောင်းစနေနေ့မနေ့အစောပိုင်းမှာဗီဒီယိုတစ်ခုထုတ်ပြန်ပြီးတောင်းပန်ခဲ့ပါတယ်။လူအများစုကအာရုံစိုက်နေကြတဲ့အဲ့ဒီဗီဒီယိုမှတ်တမ်းဟာနိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်တလတာလိုမှာအာရုံလွဲအောင်တမင်လှုပ်ဆောင်ခြင်းဖြစ်ကြောင်းဘီလီယံနာစီးပွားရေးလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရန့်ကပြောပါတယ်သူရဲ့ပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်ရဲ့ခင်ပွန်းဘီကလင်တန်ဟာအမျိုးသမီးတွေပေါ်သူ့ရဲ့ဆိုးဝါးစာပြုမှုဆက်ဆံခဲ့တဲ့ကိစ္စကိုသူ့အနေနဲ့အဓိကအာရုံစိုက်လှုပ်ဆောင်သွားမယ်လို့လည်းအဲ့ဒီတောင်းပန်ထားတဲ့ဗီဒီယိုထဲမှာသူကပြောထားပါတယ်ဒီတော်တွင်ထရန့်အနေနဲ့ရီပဘလစ်ကန်ပါတီရဲ့သမ္မတလောင်းအဖြစ်ကနေနှုတ်ထွက်ပေးဖို့ပါတီဝင်တွေရဲ့ထုတ်ဖော်ပြောဆိုမှုတွေတဖြည်းဖြည်းများလာနေတဲ့အချိန်မှာပဲလုံထုံးလုံဒီအရာအဟံတားရှိရာတွေအပြင်ရွေးကောက်ပွဲကျင်းပဖို့တလှတာလိုတော့တဲ့ဂျားကပဲသူ့ကိုတမရလောင်းအဖြစ်ဖယ်ရှားနိုင်မယ့်နိလန်းတွေကို Republican Party ခေါင်းဆောင်တွေကရှာဖွေနေကြပါတယ်မဲပြားတွေကိုပုံနေပြီးဖြစ်တဲ့အပြင်တချို့နေရာတွေမှာကြိုတင်မဲတွေပေးပြီးဖြစ်နေတဲ့အတွက်သူ့ကိုဖယ်ရှားဖို့စ조사မှုတွေဟာအောင်မြင်မှုဖြစ်နိုင်ခြင်းမရှိဘူးလို့နိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်
American နိုင်ငံရဲ့ပါတီတွေကိုမကြသေးခင်တုန်းကအင်တာနက်ကတဆင်ဖောက်ထွင်းဝင်ရောက်ခဲ့တာဟာရုရှားနိုင်ငံရဲ့လက်ချက်ဖြစ်နိုင်ဆုံးပဲလို့အမေရိကန်ဆိုရကနေတရားဝင်ဆွဆွဲလိုက်ပြီးတဲ့နောက်မော်စကိုမြို့တော်မှာရှိတဲ့ရုရှားနိုင်ငံသားတွေကဝေဖန်မှုတွေနဲ့အတူကာကွယ်ပြောဆိုခဲ့ကြပါတယ်။ American မျိုးသားထောက်လှမ်းရေးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့ကတော့ email server တွေကို hacker တွေကဖောက်ထွင်းဝင်ရောက်ပြီးတော့အင်တာနက် online ပေါ်မှာဖောက်ချခဲ့တဲ့လောက်ရက်ရဲ့နောက်ွယ်မှာရုရှားနိုင်ငံပါဝင်ပတ်သက်နေတယ်လို့ယုံကြည်တဲ့အကြောင်းတောက်ကြနေကပဲပြောဆိုခဲ့တာဖြစ်ပါတယ်။မော်စကိုမြို့တော်ကရုရှားနိုင်ငံသားတွေကတော့ဒီဆွဆွဲချက်ဟာအမေရိကန်ရဲ့ဝါဒဖြန့်ချက်တသက်ဖြစ်ပြီးရုရှားအနေနဲ့ဒီလိုလောက်ရက်မျိုးကျူးလွန်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့တယ်လို့တနိုင်ငံကြားနိုင်ငံရေးအားပြိုင်မှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့သူမြင်ကြောင်းလည်းဆိုခဲ့ပါတယ်။အင်တာနက်ကတဆင်ဖောက်ထွင်းဝင်ရောက်မှုတွေထဲမှာအထင်ရှားဆုံးလောက်ရက်ဖြစ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကရုရှားနိုင်ငံကိုဆွဆွဲခဲ့တာကတော့အရှက်ရစရာတွေဖြစ်ခဲ့တဲ့ email ထောင်ပေါင်းများစွာကိုဒီမိုကရက်တစ်ပါတီအမျိုးသားကော်မတီထံကနေခိုးယူခဲ့တဲ့လောက်ရက်ပဲဖြစ်ပါတယ်ရုရှားနိုင်ငံရဲ့လောက်ရက်ဟာအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်လိုတဲ့ယူရချက်ရှိနေတာကိုပြသနေတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်
ဘုံခွဲတိုက်ခိုက်ဖို့စီစဉ်နေတယ်လို့ထောက်လိုင်းရေးသတင်းရထားတဲ့အသက်22နှစ်အရွယ်ဂျဘာအယ်ဘကာဆိုသူကိုဂျာမန်ရဲတပ်ဖွဲ့ကစနေနေ့မှာလိုက်လံရှာဖွေနေပါတယ်။ဂျာမနီနိုင်ငံအခြေပိုင်းချမ်နစ်စ်မြို့မှာအယ်ဘကာကိုလိုက်လံရှာဖွေနေစဉ်တိုက်ခန်းတစ်ခုအတွင်းဖောက်ခွဲပစ္စည်းတွေတွေ့ရှိခဲ့တဲ့အတွက်လူ3ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရ Don Bernhard ကပြောပါရယ်ဖမ်းဆီးထားတဲ့၃ယောက်ထဲက၂ယောက်ကိုတော့ Chimnitz မြို့ကယထာဘူရာရဲ့အုပ်နီးမှာထိန်းသိမ်းထားပြီးကြံ၁ယောက်ကိုတော့ Chimnitz မြို့လယ်မှာထိန်းသိမ်းထားတယ်လို့ဆိုပါရယ်မတင်ကာရသူ El Bakka ကိုရှာဖွေတွေ့ရှိနိုင်ရေးအတွက်ဖမ်းဆီးထားတဲ့၃ဦးစလုံးကိုရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေပါရယ် El Bakka ဟာအနေရှိတဲ့သူတူအဖြစ်ယူဆကြောင်းရဲတပ်ဖွဲ့ပြောခွင့်ရ Bernhard ကပြောပါရယ်El Bakka ဟာစီးရီးယားနိုင်ငံကလာသူဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့သူ့အနေနဲ့ဂျာမနီနိုင်ငံထဲမှာဘလောက်ကြာကြာရောက်နေပြီဖြစ်တယ်ဆိုတာနဲ့သူဟာမနစ်ကဂျာမနီနိုင်ငံထဲမှာနေထိုင်ခွင့်လျှောက်ထားကြတဲ့ရွှေပြောင်းဒုက္ခတဲ့တပ်တန်းထဲမှာပါလာသူဟုတ်မဟုတ်ဆိုတာကိုလည်းရက်တပ်ဖွဲ့ပြောခွင့်ရဘန်ဟတ်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သူ့ကိုတွေ့ရင်ချက်ချင်းဖုံးဆက်အကြောင်းကြားဖို့အတွက်လူထုကိုရက်တပ်ဖွဲ့ကမြစ်တာရက်ခံထားပါတယ်
။ Caribbean ကျွန်းတွေကနေ American ပြည်တော်စု Atlantic ကန်ယူရန်အထိသတင်းတစ်ပတ်ကြာဖြတ်သန်းတိုက်ခိုက်လာရကဟေတီနိုင်ငံမှာအများစုဖြစ်တဲ့လူတစ်ထောင်နီးပါးသေဆုံးခဲ့ရပြီးတဲ့နောက်မက်သျူဟာရီကိန်းမုန်တိုင်းဟာအပျော့ပြက်ပြဲကနီးလာပြီးဖြစ်ပါတယ်။မုန်တိုင်းဟာဒိုမီနီကန်သမရနိုင်ငံ၊ဂျမေကာ၊ကျူဘာနဲ့ဘာဟားမားနိုင်ငံတွေကနေဒီဒေသခံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမှွေနှောက်ဖျက်ဆီးခဲ့တာဖြစ်ပါတယ်။စနေနေ့နောက်ပိုင်းကတော့မုန်တိုင်းရဲ့ဗဟိုချက်ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိတ်ဖီးယားကနေ85ကီလိုမီတာအကွာမှာရှိနေပြီးတော့လူနေထူထပ်တဲ့ဒေသတွေကနေတဖြည်းဖြည်းချင်းအဝေးကိုရွေလျားသွားနေပြီဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကထက်တဝက်လောက်သာပဲပြင်းထန်တော့တဲ့ဒီလေတိုက်နှုန်းဟာတနာရီကို120ကီလိုမီတာလောက်နဲ့တဖြည်းဖြည်းအပြော့သွားခဲ့တာဖြစ်ပါတယ်။ Florida ပြည်နယ်ကနေမြောက်ကယ်ရိုလိုင်းနားထိကီလိုမီတာ950ရှည်လျားတဲ့ American အရှေ့ဘက်ခြမ်းကမ်းရိုးတန်းဒေသတစ်လျှောက်ကနေရာတော်တော်များများမှာဆူဆူဝဝရေကြီးတဲ့သတင်းတွေလည်းထွက်ပေါ်နေပါဗျ။ American သမ္မတ Barack Obama ကတော့မုန်တိုင်းကြောင့်အ ਨੇ ဆုံးလူဆယ်ဦးလောက်သေဆုံးခဲ့ရတဲ့ပြည်နယ်လေးခုမှာအရေးပေါ်အခြေအနေကိုကြေညာခဲ့ပါဗျ။ Matthew Hurricane မုန်တိုင်းဟာ American ရှေ့ဘက်ခြမ်းကို6နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်ပြီး Hurricane မုန်တိုင်းတွေထဲမှာအချိန်အကြာဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်စံချိန်တင်ခဲ့ပေမဲ့အဆောက်အဦတွေပျက်စီးဆုံးရှုံးမှုကတော့ကြိုတင်ခန့်မှန်းထားတာထက်သက်သာရာရခဲ့ပါဗျ။
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမြန်မာအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ KNO ကချင်းလူမျိုးရေးအဖွဲ့တို့ကအော်တိုဘာလ10ရက်နေ့ရက်စွဲနဲ့တီးခြားစီကြီးညာချက်တွေထုတ်ပြန်ကန့်ကွက်လိုက်ကြပါတယ်။အခုတိုက်ပွဲတွေဟာတိုင်းရင်းသားနယ်မြေတွေအတွင်းမြန်မာတပ်မတော်ကနယ်မြေကျူးကျော်ထိုးစစ်ဆင်မှုတွေကြောင့်ဖြစ်ကြောင်းတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေသခံပြည်သူထောင်ပေါင်းများစွာဟာထိခိုက်ဒဏ်ရာရတာ၊အိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေအပြင်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြကြောင်းဒါကြောင့်ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ KNU ကချင်လူမျိုးရေးအဖွဲ့ရဲ့ကြေညာချက်မှာတော့နေပေါင်း60ကျော်ကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကျင်းပတဲ့20ရာစုပင်လုံညီလာခံကိုတခြားလက်နက်ကိုင်တိုင်းရင်းသားအဖွဲ့များနီးတူ KNU အနေနဲ့တက်ရောက်ခဲ့ပြီးနိုင်ငံရေးဘော်ဒါနဲ့ဖက်ဒရယ်စနစ်အခြေခံမှုတွေကိုတင်ပြခဲ့တဲ့အကြောင်းဒါပေမဲ့20ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်နေတဲ့ကာလအတွင်းမှာပဲ KIA တပ်ဖွဲ့တွေကိုမြန်မာတပ်မတော်ကလေကြောင်းအောက်ကအပါအဝင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းပြည်တွင်းစစ်ပြဿနာကိုအစိုးရကနိုင်ငံရေးနည်းလမ်းနဲ့အပြေရှာနေတဲ့အချိန်တပ်မတော်ကအဲ့ဒီလိုတိုက်ခိုက်တာဟာစစ်မှန်တဲ့ငြင်းညာရေးဖြစ်စဉ်ပေါ်ထွန်းလာရေးကိုဖျက်ဆီးနေခြင်းဖြစ်ကြောင်းဒါကြောင့်လည်းလက်ရှိလှုပ်ဆောင်နေတဲ့တပ်မတော်ရဲ့ထိုးစစ်ဆင်တိုက်ခတ်မှုတွေကြောင့်ထွက်ပေါ်လာမဲ့နောက်ဆက်တွဲစိုးကြိုးအားလုံးကိုမြမတက်မတော်ကသာတာဝန်ယူရမှာဖြစ်တဲ့အကြောင်း KIO ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆွန်ရဝါရီတွေပေါ်ဆက်လက်နှိမ်နင်းမှုတွေလှုပ်ဆောင်နေရမှာမတင်ကားသူအစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်12ဦးကိုလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်ခဲ့ပါတယ်။တေဆုံသွားသူတွေဟာတရားမဝင်သင်းဖြစ်သတ်မှတ်ထားပြီးဒကာမျိုးကကော်ဖီဆိုင်ကိုဇူလိုင်လကတိုက်ခိုက်မှုနဲ့ပတ်သက်လို့ဆွတ်ဆွဲခံထားရတဲ့ JMB အဖွဲ့ဝင်တွေဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအစာဒူဇာမန်ခန်းကစနေနေ့မှာပြောဆိုခဲ့ပါတယ်။ကော်ဖီဆိုင်တိုက်ခိုက်ခံရမှုတွင်နိုင်ငံသား18ယောက်အပါအဝင်22ဦးသေဆုံးခဲ့တာဖြစ်ပါတယ်။သတင်းပေးချက်တွေအရဒက္ကမျိုးပြင်ကဂါဇီပါစင်ကြေပုံးရက်ကွက်မှာပုံအောင်နေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကစနေနေ့မနက်ပိုင်းမှာဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူတို့ကိုလက်နက်ချခိုင်းပေမဲ့စစ်သွေးကြွတွေကစတင်ပစ်ခတ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းချက်ချင်းဆိုသလိုတုံ့ပြန်ပစ်ခတ်ခဲ့ပြီးဓမြ တိုင်းမှုကနေရရှိလာတဲ့ပတ်စံတွေကိုလည်းလုံခြုံရေးတပ်ဖွဲ့တွေကတိမ့်စစ်ရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်
။ယီမင်နိုင်ငံစာနာမြို့မှာအထင်ကြီးပုဂ္ဂိုလ်တူရဲ့ဇာပနအခမ်းအနားကိုလေကြောင်းတက်ခတ်မှုပြုလုပ်ခဲ့တဲ့အတွက်လူ80တဲ့မင်းနဲ့တည်ဆုံသွားပါတယ်။ဟူတီတပုံအဖွဲ့အစိုးရကပြည်ထောင်စုဝန်ကြီးဂျလာအယ်ရူဝေရှန်ရဲ့ဖခင်ဖြစ်သူဇာပနအခမ်းအနားအတွင်စနေနေ့ကပောက်ကွဲမှုနှစ်ခုဖြစ်သွားခဲ့တာလို့သတင်းတွေမှာဖော်ပြကြပါတယ်။တိုက်ခိုက်မှုအတွင်ပြည်ထောင်စုဝန်ကြီးထိခိုက်ဒဏ်ရာရခြင်းရှိမရှိဆိုတာကတော့အတိအကျမသိရသေးပါဘူး။လူပေါင်း900လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရကပြောကြောင်းတပုံညွန့်မောင်းအဖွဲ့ရဲ့စာပါသတင်းအေဂျင်စီမှာဖော်ပြထားပါတယ်။တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေလည်းသူတို့ကိုသူတို့အစိုးရလို့ကြေညာထားတဲ့ဟူတီအစိုးရအဖွဲ့ကစစ်ဖက်နဲ့လုံခြုံရေးဆိုင်ရာအရာရှိတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုနိုင်ငံတကာကအတိမတ်ပြုထားတဲ့သမရအဘက်ရာဘိုမန်ဆူဟာဒီအစိုးရကိုထောက်ခံအားပေးနေတဲ့ sorry ဥဆောင်တဲ့ညွန်ပေါင်းအစိုးရအဖွဲ့ကပြုလုပ်ခြင်းဖြစ်ကြောင်းမျက်မြင်သက်သေတွေကဆွဆွဲပြောဆိုကြပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ sorry ဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူး။တခြားထွက်ပေါ်လာတဲ့သတင်းတစ်ခုအရာကတော့အသေးခံဘုံခွဲတိုက်ခိုက်သူတွေပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဆိုကြပါတယ
်။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကသမရအိမ်တော်ရှေနာမှာလူတထောင်လောက်ရှိတဲ့ဆန္ဒပြသူတွေကသမရရိုဒီโกဒူတာတေတက်လာပြီးပထမရက်ပေါင်း100အတွင်းမှာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။သမရဒူတာတေအနေနဲ့အခုချိန်ထိပေးထားတဲ့ဂရီတွေအတိုင်းတည်နေပြီးတော့အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေအားလုံးဖယ်ရှားရေးစစ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်နဲ့အမေရိကန်တပ်ဖွဲ့တွေနဲ့စစ်ရေးပူးတွဲလေ့ကျင့်မှုတွေအားလုံးရက်ဆိုင်ရေးတွေပါဝင်တယ်လို့ဆန္ဒပြအဖွဲ့ကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့နဲ့ဆက်ဆံရေးပြန်လည်ထားရှိဖို့ကြိုးပမ်းမှုကိုလည်းဆန္ဒပြသူတွေကကြိုဆိုခဲ့ကြပါတယ်။လက်ဝဲရေးနိုင်ငံရေးသမားတအုပ်ဖြစ်သူကိုသူပြောဆိုပြီးတော့ဂျွန်လာမှာတာဝန်ဆယူခဲ့တဲ့သမရဒူတာတေးကမဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဟာမလွယ်ကူလှဘူးလို့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမရဒူတာတေးကတိုင်းပြည်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်တဲ့အနေနဲ့အမေရိကန်နဲ့လမ်းခွဲပြီးဆေးခစ်ကအမေရိကန်ရဲ့ရန်သူတွေဖြစ်ခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ဘက်ကိုပြောင်းလဲချဉ်းကပ်လာနေတာဖြစ်ပါတယ်။
တနုနေနဲ့ခင်သတင်းစီစဉ်ကိုကိုစော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းလွှာကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာအကြီးမားဆုံးလက်နက်ကိုင်တိုင်းဒေသအဖွဲ့ဖြစ်တဲ့ UWSA ဝပီသွေးစီညညရေးအဖွဲ့အနေနဲ့သူတို့ဒေသဟာအာရှမှာမူရည်စေဝါထုတ်လုပ်မှုအကြီးဆုံးဖြစ်တယ်ဆိုတော့နိုင်ငံတကာရဲ့ဆွဆဲချက်တွေမဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်။ဝဒေသမှာဘိန်းဆိုင်ပြိုးမှုပပအောင်ကြိုးစားဆောင်ရွက်ခပ်ပုံနဲ့ပတ်သက်လို့ဝကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသရဲ့စိုက်ပျိုးရေးဝန်ကြီးလျော်ရာကုကအခုလိုပြောပါတယ
်20年以前这是是算是我们是从1999
年2005ခုနှစ်အထိမူရည်စေဝါရောင်းဝယ်မှုမှာကျွန်တော်တကယ်ပဲပါဝင်ပတ်သက်ခဲ့တာပါဒါပေမဲ့2005ခုနှစ်နောက်ပိုင်းမှာဒါကိုရပ်ဆိုင်ခဲ့ပါတယ်မူရည်စေဝါနဲ့ပတ်သက်ရင်ကျွန်တော်အလွန်ပဲတင်းကြပ်ထားပါတယ
်လျော်ရာကုကိုယ်တိုင်လည်းအရင်ကမူရည်စေဝါတိုက်ဖြတ်ရေးခေါင်းဆောင်တဦးဖြစ်ခဲ့ပါတယ်ဝါဒေတာမှာဘိန်းဆိုင်ခင်းတွေရှိခဲ့တဲ့ရာဇဝင်နဲ့ပတ်သက်လို့စစ်ထောင်လမ်းရေးအရာရှိဖြစ် UWSA ခေါင်းဆောင်တွေနဲ့နှစ်အတန်ကြာဆက်ဆံခဲ့ရပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမစစ်ရေးလေးလာတုံးသက်နေသူဥအောင်လင်းထွတ်ကအခုလိုပြောပြပါဗျ။ဒ
ီဝါဒေတာနဲ့ပတ်သက်ပြီးတော့ပေါ့ဒီဘိန်းဆိုင်တယ်မဆိုင်ဘူးဆိုတာကတော့အခုချိန်မှာပေါ့လေဟိုအတိအကျတော့ကျွန်တော်မပြောနိုင်တော့ဘူးပတ်ပြီးတော့တော်တော်လေးကြာသွားပြီ။ဒီကတော့တော့အမေရိကန်ဒီစာပေတွေကတော့ကြည့်ရင်တော့သိနိုင်ပါလေ။ဒါနဲ့ကျွန်တော်တို့ရှိစဉ်တုန်းကတော့အများပြားဆိုက်ခဲ့တယ်။နောက်ပိုင်းဒီဘိန်းနဲ့ရတဲ့သက်ဆံတဲ့ပဲသူတို့ရဲ့စစ်တပ်ကောသူတို့ရဲ့ဒီလုပ်ငန်းတွေရောပေါ့လေကျွန်တော်တို့ဗမာပြည်ထဲမှာရောသူတို့ဒေသမှာရောတည်ထောင်ခဲ့တာရရှိတော့ဒီဘဝကတော်တော်လေးတော့ဒီစစ်ရင်ရတဲ့တောင်တင်းလာတယ်ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေလည်းဗမာပြည်ထဲမှာရှိတဲ့နေရာမျိုးရှိပါတယ်။အဲ့ဒီဘိန်းကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကမှာတော့သူတို့ပြောလို့ပေါ့လေ2005ခုနှစ်နောက်ပိုင်းမှာတော့သူကြည့်ကြခဲ့တာတော့မှန်တော့မှန်ပါလေတကယ်မြေပြင်မှာစိုက်တယ်မစိုက်ဘူးဆိုတာကတော့တက်တည်ပြဖို့တော့ခက်ပါလိမ့်မယ
်ဝါဒေတာမှာဘိန်းဆိုင်ပြိုးရေးပပျောက်ဖို့လှုပ်ရှားမှုအနေနဲ့1999ခုနှစ်ကနေ2002ခုနှစ်အထိဝတိုင်းရင်သာဥယျ6ပုံတပုံဖြစ်တဲ့တသိန်းကိုထိုင်းနယ်စပ်အနီးမှာရှိတဲ့တောင်ပိုင်းဝါဒေတာဘက်ကိုဝါကောင်းဆောင်တွေကပြောင်းရွှေ့အခြေချစေခဲ့တာဖြစ်ပါတယ်UNODC ခေါ်ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ရဲ့နှစ်စဉ်အစည်းအဝေးခန်းစာတွေနဲ့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစည်းအဝေးခန်းစာတွေမှာတော့ကမ္ဘာဘိန်းထုတ်လုပ်မှုရဲ့၄ပုံတပုံဟာဝဒေတာတစ်စိတ်တစ်ပိုင်းပါဝင်နေတဲ့မြန်မာ
ထိုင်းလာအိုစ်သုံးနိုင်ငံနဲ့ဆက်ရွှေတရိကန်နယ်မြေကဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့် UWSA ဝခေါင်းဆောင်အများအပြားကိုရာဘခေါ်စိတ်ကြွဆေးပြားတွေထုတ်လုပ်ရောင်းချမှုဆွဆွဲချက်တွေနဲ့2005ခုနှစ်မှာအမေရိကန်ပြည်ထောင်စုကစတင်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးသူတို့ဝဒေတာမှာအပြောင်းလဲတွေပြုလုပ်ခဲ့ကြောင်းဝကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေတာရဲ့နိုင်ငံခြားရေးဝန်ကြီးဇာကိုအန်ကပြောပါတယ
်။ရှင်းသက်ကြွဟာစေရွေလီစနေရင်ရင်ကရင်းလဲဝါပ
ါရာဘစိတ်ကြွဆေးပြားတွေရဲ့ပြဿနာကိုဒေတာတစ်ခုတည်းကပဲဖြေရှင်းလို့မရနိုင်ပါဘူး။မွေးရစေးအမြောက်များဟာအပြင်ကပဲယူလာတာဖြစ်ပါတယ်။ဒါပေမဲ့လူတွေကဆက်ပြီးတော့ဝဒေတာကိုပဲဆွတ်ဆွဲအသေးရဖြစ်နေကြပါတယ်။ဒါဟာမတရားပါဘူး
။ဒါအပြင် UWSA ဟာမူရင်အင်ပါယာထူထောင်ထုတ်လုပ်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့သူကပြောသွားပါတယ်။ဒါပေမဲ့လည်း UWSA ခေါင်းဆောင်တဦးဖြစ်သူဝေရှောက်ခန်းဦးစီးကွက်ကဲနေတဲ့တောင်ပိုင်းဝဒေတာမှာတော့စိတ်ကြွမူရင်ဆေးပြားထုတ်လုပ်ရောင်းချမှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေရှိနေစေဖြစ်ကြောင်းဦးအောင်လင်းထွတ်ကပြောပါတယ
်။တောင်ပိုင်းဒေတာဒီဝပေါ့လေကျွန်တော်တို့ဒီယိုရီးယားနယ်စပ်မှာရှိတဲ့ဒီဝေရှောက်ခန်းဝေရှောက်လုံတို့အဖွဲ့ကတော့အများသောအပြင်တော့ဘိန်းတဲ့ဒီ met epidemic ကိုခေါ်တဲ့စိတ်ကြွစီပေါ့လေအဲ့ဒါကိုအများဆုံးလုပ်ပါတယ်ကျွန်တော်ပြည်ရတော့ကအခုချိန်ထိလည်းသူတို့ဒီလုပ်ငန်းကရှိနေသေးပါဒီအခုမြင့်နေတဲ့ရန်ကုန်ထဲမှာတို့မန္တလေးမှာတို့ဥပ္ပဲဒီပူကြီးတော်မောင်းတော်ပေါ့လေအဲ့ဒီဘက်ဒီသားတွေရောက်နေတဲ့ကစ္စည်းတွေဟာအများသောအပြင်တော့ကျွန်တော်အမြင်ပြောရတော့ဒီတောင်ပိုင်းဝဒေသရဲ့ဒီပြီးတော့မှဒီကျွန်တော်ဗမာပြည်တွေကတဆင့်ပေါ့လေဒီပြတ်သွားတဲ့အနေနဲ့မျိုးရှိပါတယ်တပြိုင်တည်းမှာပဲဒီတောင်ပိုင်းဒေသဝကထိုင်းနိုင်ငံဘက်ကလည်းအဲဒီအရာကြီးဖြန့်ချီတဲ့အချိန်မျိုးရှိပါတယ်အဲကျွန်တော်ပြောရရင်ပေါ့လေဒီမူရေးစေဝါနဲ့ပတ်သက်ပြီးတော့လုံးဝကျင်းရှင်းနေဆိုတာကတော့မဖြစ်နိုင်သေးပါဘူးအခုချိန်ထိ
ဒါကြောင့်လဲဝေရှောက်ခန်းကိုဖမ်းမိရင်အမေရိကန်ဒေါ်လာ2,000အထိစုငွေပေးမယ်လို့အမေရိကန်မူရေးစေဝါတိုက်ဖြတ်ရေးအဖွဲ့ DEA နဲ့ထိုင်းမူရေးနှိမ်နင်းရေးအဖွဲ့တို့က2010ပြည့်နှစ်မှာကြေညာချက်ထုတ်ပြန်ထားပါတယ်ဝါဒေတာမှာမူရည်စေဝါပြဿနာရှိနေစေဖြစ်ပြီးအုတ်ချုပ်ရေးတာဝန်ရှိသူတွေဘက်ကသူတို့အပေါ်မှာနှစ်ပေါင်းများစွာဝန်ဆောင်မှုပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့ဒေတာကန်တွေကပြောပါရရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။နောက်ပိုင်းမှာတော့ American သမ္မတရွေးကောက်ပွဲမှာမဲပေးတဲ့ဆက်တွေလုံခြုံစိတ်ချရမှုရှိမရှိဆိုတဲ့အကြောင်းတင်ပြဖို့ရှိပါတယ်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လင်းမှာပါ။ဆင်ဆိုးရကဖိနှိပ်မှုကြောင့်ထိုင်းနိုင်ငံကိုထွက်ခွာကြတဲ့မြမကျွမ်းကျင်လှုပ်သားပညာတတ်တွေထိုင်းပညာရေးလောကမှာအရေးပါအရာရောက်နေပုံကိုဥအောင်ခင်ကသုံးသပ်ပြီးကိုစော်ဝင်းလိုက်နဲ့အတူဒီတစ်ပတ်တင်ပြမှာပါရှင
်။ဦးသိန်းစင်အစိုးရလက်ထက်ကရောဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရကရောနိုင်ငံခြားရောက်ပညာသက်မြန်မာပြည်ပြန်လာဖို့ပိတ်ခေါ်ပါလေ။ဒါပေမဲ့ပြန်လာသူဟာအနည်းအကျဉ်းသာရှိပါလေ။ဘူနေဝင်းရဲ့မဆာလာဆိုရှယ်လစ်ခေတ်မှာနိုင်ငံခြားအများဆုံးထွက်သူဟာကျွမ်းကျင်လှုပ်သားသင်္ဘောသားဖြစ်ပါလေ။မြန်မာပြည်ကအပြည့်အပိုင်ထွက်ခွာသူကတော့အလွန်နည်းပါလေ။နိုင်ငံခြားရောက်ဆွေမျိုးတွေကခေါ်လို့ထွက်ခွာသူနဲ့နိုင်ငံခြားမှာအလုပ်ရလို့ထွက်ခွာသူလောက်ပဲရှိပါလေ။ပညာသက်ဟာမိမိရထားတဲ့ဘွဲ့အတွက်မဆာလာစေအစိုးရကိုရောကြီးပေးပြီးမှထွက်ခွာရပါလေ။1988ပြည်သူ့အုံကြွမှုကြီးချေမှုန်းခံရပြည်တဲ့နောက်ပိုင်းမှာနိုင်ငံသားကိုထွက်ခွာတဲ့မြန်မာပြည်သားတွေတန်းနဲ့ချီပြီးရှိတာပါပဲ။အလုပ်လုပ်ဖို့ထွက်ခွာသူတွေအပြင်စေအစိုးရဖိနှိပ်လို့ထွက်ခွာကြတဲ့ဒုက္ခသည်တွေလည်းတင်းချီရှိလာပါပဲ။အမေရိကန်မှာအခြေချခွင့်ရတဲ့မြန်မာပြည်သားတသိန်းခွဲလောက်ရှိပါတယ်။ဖိနှိပ်မှုစာဝတ်နေရေးခက်ခဲမှုတက်လန့်ကိမဲ့မှုတို့ကြောင့်မြန်မာပြည်သား10ရာခိုင်နှုန်းလောက်နိုင်ငံသားမှာအလုပ်လုပ်နေကြပါတယ်။ဒီအချိန်မှာရွှေပြောင်းလှုပ်သားကျွမ်းကျင်လှုပ်သားနဲ့ပညာတတ်တွေပါဝင်ပြီးထိုင်းမလေးရှားနဲ့စင်ကာပူမှာအများဆုံးနေထိုင်ကြပါတယ်
။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလှုပ်သားတွေမှာစိုက်ပျိုးရေးကဏ္ဍမှာလုပ်ကင်သူတွေကအများဆုံးဖြစ်ပြီးစောက်လူရေးမှာဒုတိယအများဆုံးဖြစ်ပါတယ်။ရေလှုပ်သားကတတိယအများဆုံးဖြစ်ပြီးဝန်ဆောင်လုပ်ငန်းမှာစရုပ်ထအများဆုံးဖြစ်ပါတယ်။ရွှေပြောင်းလှုပ်သားတွေတိမ့်ချီပြီးရှိနေပေမဲ့ကျွမ်းကျင်လှုပ်သားကတော့တထောင်လောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ကျွမ်းကျင်လှုပ်သားပညာတတ်တွေအကြောင်းထိုင်းခြေဆိုင်ဘောဂဗေဒပညာရှင်ဒေါက်တာမြတ်မွန်က2014မှာစာတမ်းတစ်စောင်ရေးပူပါတယ်။1988မှာစစ်အစိုးရတက်လာပြီးတက္ကသိုလ်တွေပိတ်ထားချိန်မှာမြန်မာပြည်ကထောက်ခွာသူတွေအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံရောက်ကျွမ်းကျင်လှုပ်သားကိုပထမမျိုးဆက်နဲ့ဒုတိယမျိုးဆက်ဆိုပြီးဒေါက်တာမြတ်မွန်ကအုပ်စုနှစ်စုခွဲပြီးလေ့လာထားပါတယ်
။ပထမမျိုးဆက်မှာတက္ကသိုလ်ကတိကအစိုးရအရာတန်းဆရာဝန်စတဲ့ဘွဲ့ရပညာတတ်တွေဖြစ်ပြီး အသက်30နဲ့40ကျားတွေများပါတယ်အသက်50ကျော်ကတော့လူနည်းစုဖြစ်ပါတယ်ထိုင်းကိုရောက်လာတဲ့ပညာတတ်အမျိုးသမီးတွေထဲမှာအများစုဟာအိမ်တော်မရှိပါဘူးပညာသင်ဖို့သို့မဟုတ်မိဘနဲ့အတူလိုက်လာသူတွေကိုဒုတိယမျိုးဆက်လို့ဒေါက်တာမြတ်မွန်ကသတ်မှတ်ထားပါတယ်ထိုင်းမှာနိုင်ငံတကာပညာရေးစီမံချက်တွေအကောင့်ထည့်ဖို့ကြိမ်းမှာရောက်လာကြတာမို့ပထမမျိုးဆက်50ရာခိုင်နှုန်းကသင်ကြားရေးမှာအလုပ်လုပ်ကြတယ်လို့ဆိုပါတယ်ဆေးရုံမှာ4ရာခိုင်နှုန်းအင်ဂျင်နီယာအလုပ်မှာ30ရာခိုင်နှုန်းရုံးအလုပ်မှာ9ရာခိုင်နှုန်းဝင်ရောက်လုပ်ကင်ကြပါတယ်ဒီအထက်မှာအမေရိကန်ကနေဒါနဲ့ဩစတြေးလျကိုခက်ခွာသူတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာပညာသင်ကြားပြီးဘွဲ့ရတဲ့ဒုတိယမျိုးဆက်မြန်မာတွေကိုကွန်ပျူတာအတတ်ပညာ IT လုပ်ငန်းမှာအများဆုံးတွေ့နိုင်ပါတယ်။ထိုင်းပညာရှင်တွေနိုင်ငံခြားကပြန်မလာလို့ကျွမ်းကျင်လှုပ်သားအားနည်းနေတဲ့ထိုင်း IT လုပ်ငန်းကိုမြန်မာကအားဖြည့်ပေးလိုက်တဲ့သဘောပါပဲ။ဒုတိယမျိုးဆက်မြန်မာ46ရာခိုင်နှုန်း IT လုပ်ငန်းမှာရောက်နေပါတယ်။20ရာခိုင်နှုန်းဟာဆေးရုံတွေမှာစကပြန်လုပ်နေကြပါတယ်။ဘန်ကောက်မှာလစဉ်ဆေးကုသမှုခံယူတဲ့မြန်မာက3-4တောင်ရှိတာမို့သူတို့အတွက်ဒုတိယမျိုးဆက်ကျွမ်းကျင်လှုပ်သားတွေကစကပြန်လုပ်ပေးပါတယ်။ထိုင်းပညာရေးစနစ်ကိုမြန်မာပညာဓာတ်တွေအကျိုးပြုတာထင်ရှားပါတယ်။တက္ကသိုလ်နဲ့ကောလိပ်တွေမှာမဟာဌာနမှုနဲ့ဌာနမှုအဆင့်အထိရောက်နေတဲ့မြန်မာတွေရှိတယ်လို့ဒေါက်တာမြတ်မွန်ကဆိုပါတယ်
။ထိုင်းအခြေစိုက်ကျွမ်းကျင်လှုပ်တာပညာဓာတ်အများစုဟာမိသားစုနဲ့အတူနေသူတွေမှုသူတို့ရဲ့ဝင်ဝင်ကိုမိသားစုစားဝတ်နေရေးပညာရေးအတွက်သုံးတာများပါတယ်။ဒါကြောင့်မြန်မာပြည်ကိုငွေပြန်ပို့သူအလွန်နည်းတယ်လို့ဆိုပါတယ်။သူတို့ရဲ့သားသမီးတွေဟာထိုင်းတက္ကသိုလ်တွေကဘွဲ့ရပြီးအလို့အခိုင်ကောင်းကောင်းရနေကြတာမို့မြန်မာပြည်ပြန်နေဖို့စိတ်မကူးကြပါဘူးဒုတိယမျိုးဆက်တွေထဲမှာအမေရိကန်ကနေဒါနဲ့ဩစတြေးလျကိုပညာဆက်တင်ဖို့ကြိုးပမ်းနေသူတွေလည်းရှိပါတယ်သူတို့အဖို့ကတော့ထိုင်းနိုင်ငံဟာယာယီစခန်းတစ်ခုသာဖြစ်ပါတယ်မြန်မာပြည်မှာနိုင်ငံခြားအရေးအနှီးတွေဝင်ရောက်လာလို့အလို့အခိုင်အခွင့်အလမ်းတွေပေါ်ထွက်လာပြီးမြင်အရေးချင်းရှိတဲ့ကြွန့်ကျင်လှုပ်တာရှားပါမှုနဲ့ကျုံးနေရပါတယ်တွဲဆုံမြင်းမြန်းတဲ့ဒုတိယမျိုးဆက်မြန်မာပညာတတ်တွေထဲမှာမြန်မာပြည်ပြန်ပြီးအလုပ်လုပ်ဖို့ပြင်ဆင်နေသူ9ရာခိုင်နှုန်းလောက်သာရှိတယ်လို့ဒေါက်တာမြတ်မောင်ကဆိုပါတယ်ဒါကလည်းလွန်ခဲ့တဲ့တစ်နှစ်ကျော်ကမေးထားတာမို့အခုဆိုရင်ပြည်တော်ပြန်သူတွေရှိနိုင်ပါတယ်နိုင်ငံခြားဘွဲ့ရကျွမ်းကျင်လှုပ်တာပညာတတ်တွေဟာမြန်မာပြည်ကနိုင်ငံခြားကုမ္ပဏီအချို့မှာအလုပ်ပြန်လုပ်ကြတာအများဆုံးတွေ့ရပါတယ်ခင်ဗျာ
ဥပောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင်။မကြာခင်မှာတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါ။အခုတော့ဒေါ်လာလာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသုံးနှုန်းတွေကိုတင်ဆက်ထားပါတယ
်။ရွေးကောက်ပွဲတွေကျင်းပတဲ့အခုလိုကာလမျိုးမှာသတင်းမီဒီယာတွေအနေနဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအခြေအနေနဲ့ပတ်သက်ပြီးထပ်ခါတလေလေအသုံးပြုကြတဲ့အသုံးအနှုန်းတွေကဒီကနေ့တချို့ကိုရွေးချယ်တင်ပြပေးဖို့စီစဉ်ထားပါတယ်ပထမအဆုံးတင်ပြမှာကတော့
Hit the road
နဲ့
Came out swinging
တို့ဖြစ်ကြပါတယ်စာလုံးပေါင်းက HIT hit ကထိတာ THE the ROAD road ကလမ်းဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့လမ်းကိုထိတာပေါ့။တနည်းအားဖြင့်တော့ခြေထောက်နဲ့လမ်းထိတဲ့သဘောဆိုတော့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းခီးစတင်ထွက်တာကိုဆလိုတာဖြစ်ပါတယ်။နောက် idiom ဖြစ်တဲ့ came out swinging စာလုံးပေါင်းကတော့ C A M E came O U T out came out ကထွက်လာတာ S W I N G I N G swinging ကလက်ဆိုလို့ရှိရင်လွှဲပြီးတော့ထွက်လာတာဖွေရမ်းပြီးထွက်လာတဲ့အသေးပဲကိုဆောင်ပါလေ။ဒါကြောင့် spike လုံးရဲ့ဓာတ်ရိုက်အသေးပဲကတော့ဖွေရမ်းပြီးတော့ထွက်လာတဲ့သဘောပါ။ game out swinging ကလက်ဝေးဘွဲကနေဆင်းသက်လာတဲ့အတုံးဖြစ်ပါလေ။ဥပမာသောရရှိမားယင်းဤပြည်သားဖြစ်တဲ့အမေရိကန်လက်ဝေးကျော်နှစ်ဦးတို့ဖြစ်ကြတဲ့ Holyfield နဲ့ Mike Tyson တို့တစ်ချိန်က champion စင်ခေါ်ပွဲထိုးသက်ခဲ့ကြရမှာပွဲဆဖို့အချက်ပေးခေါင်းလောင်းတန်ကြတာနဲ့ဒီလက်ဝေးအကျော်မွန်နှစ်ဦးတို့ကသူကငါကအလဲထိုးနိုင်အောင်ငါကသူ့ကိုအလဲထိုးနိုင်အောင်ဆိုပြီးလက်သီးဟန်တပြင်းပြင်းနဲ့ကျိုးပိုင်းအလဲထဲခုံဝင်လာတာကိုလက်ဝေးဝါသနာဦးဒီမြင်ဘူးကြမှာပါဒီနေရာမှာလက်ဝေးကျော်နှစ်ဦးတို့ဟာဘယ်လိုဟန်ပြင်းပြီးအပြင်ကိုထွက်လာကြသလဲဆိုရင
် they both came out swinging
ဖြေရမှာပါတကြောင်တကတာတရွာတပုတ်ဆန်းဆိုသလို ကျမတို့မြန်မာလက်ဝေမှာတော့ပွဲစားမှာစိန်ဗလာဟေ့စိန်ဘီဟေ့ဆိုတဲ့သဘောနဲ့လက်ခမောင်းအပြန်လန်ခတ်ပြီးထွက်လာကြတဲ့သဘောပေါ့ရှင်ကိမောက်ချင်းဝင်းဟာခုခါမှာတော့နိုင်ငံရေးလောကထဲရောက်ရှိလာတဲ့ EDM စကူစုဖြစ်လာပါပြီ EDM အသေးပဲကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်ပုခပြောဆိုဖို့တိုက်ခိုက်ပြောဆိုဖို့အစဉ်သင့်ရှိကြတဲ့အနေအထားကိုဆလိုတာဖြစ်ပါတယ်ခုအမေရိကန်သမ္မတရွေးကောက်ပွဲကြီးလည်းနီးကလာပြီးဖြစ်တဲ့အတိုင်းဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့Republican Party သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးနိုင်ငံနှံ့မဲဆွယ်လှုပ်ရှားမှုတွေပြုလုပ်နေကြသလိုစကားစစ်ထိုးပွဲတွေမှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်တွေထောက်ပြကြထိုးနှက်ပြောဆိုကြတာတွေကိုမြင်နေကြရပြီးဖြစ်တဲ့အတွက်ကြောင့်လည်းသူတို့နှစ်ဦးအခြေအနေဟာ came out swinging idiom နဲ့ကိုက်ညီတယ်လို့ဆိုရမှာဖြစ်ပါတယ် Hit the road နဲ့ came out swinging idiom နှစ်မျိုးကိုတပါတီရှင်းပြရခြင်းကတော့George Rowe ခုပြီးမဲ့ဥပမာ EDM နှစ်မျိုးစလုံးကိုအသုံးပြုထားလို့ဖြစ်ပါတယ်။နားဆင်ကြကြရအောင်
။ After taking a break for a day, the two candidates hit the road this morning for another hard week of campaigning. They both came out swinging.
တရကြအနာယူခဲ့ပြီးတဲ့နောက်ကိုစရလောင်းနှစ်ဦးတို့ကသတင်းတပတ်ကြားမဲဆွယ်လှူရှားဖို့ဒီကနေ့နည်းနည်းမှာခီးထပ်ပြီးထွက်ခဲ့ကြပြန်ပြီသူတို့နှစ်ဦးစလုံးကဗာဒပြန်ကြားပြန်အခြေပတိုက်ခိုက်ပြောဆိုဖို့အစဉ်သင့်ရှိနေကြပြီလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် After taking a break for a day the two candidates hit the road this morning for another hard week of campaigning they both came out swinging
ခုနောက်ဆုံးတင်ပြပေးမှာကတော့
swing voter
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက SWING swing ရန်နာလွှဲတာ VOTER voter ကမဲဆန္ဒရှင်လို့အဓိပ္ပာယ်ရတော့ Squire Clun ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မဲဆွေနေတဲ့နိုင်ငံရေးပါတီတွေကိုဘယ်သူ့ကိုထောက်ခံမယ်လို့အတိအကျမပြောပေမဲ့ဟိုဘက်ပါကောင်းနိုးနိုးဒီဘက်ပါကောင်းနိုးနိုးဇဝေဇဘာဝေခွဲမရဖြစ်နေတဲ့မဲဆန္ဒရှင်ကိုဆိုလိုတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democrat အဓိကနှစ်ခုရှိကြရမှာပါတီစပယ်ရမဲပေးကြလိရှိပေမဲ့လို့လေတချို့ပြည်နယ်ဒီမှာတော့လက်ရှိမှာအဆုံးဖြတ်မပေးနိုင်ပဲရှိနေတာတွေရှိပါတယ်။အဲ့ဒါဆိုရင်အဲ့ဒီပြည်နယ်တွေကို swing states လို့ခေါ်ကြပါတယ်။မဲပေးရမှာပုံကိုရရဖြစ်စီပါတီလိုက်ရသဘောကျလို့ဖြစ်စီပေးလိရှိပါတယ်။တချို့တို့ကတော့သူတို့အလေးထားတဲ့ကိစ္စသူတို့စိတ်ကိုဆွဲဆောင်နိုင်တဲ့ကိုယ်စီလောင်းကိုမဲပေးကြဖို့အဆုံးဖြတ်ကြတာတွေလည်းရှိပါတယ်။အဲ့ဒီပုံကိုမျိုးတွေကို swing votersလွှဲပြောင်းမဲဆန္ဒရှင်တွေရဲ့လို့ခေါ်ပါတယ်မြန်မာနိုင်ငံရေးနယ်ပယ်မှာတော့တစ်ဖက်ပါတီစီကူးပြောင်းသွားသူကိုခြံခုံနိုင်ငံရေးသမားရဲ့လို့ခေါ်ကြတယ်လို့ပေါ့ရှင် swing voters တွေကိုလည်းအဲ့ဒီအတိုင်းပဲခေါ်နိုင်မလားလို့လည်းမေးခွန်းထုတ်ဆရာရှိပါတယ်ခုတော့ American ပြည်ထောင်စုမှာဒီ swing voters တွေကိုရွေးကောက်ပွဲကျင်းပကနေ့လေလေပို့ပြီးအလေးထားပြီးမဲဆွဲကြလို့ရှိပါတယ် George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The election in Michigan is too closeTo predict, it will be the swing voters who will decide who wins there.
Michigan ပြည်နယ်မှာရွေးကောက်ပွဲအခြေအနေဟာတခုနဲ့တူအကျိနဲ့ဖြစ်နေတဲ့အတွက်ဘယ်သူနိုင်မယ်ဆိုတာပြောနိုင်ဖို့ခက်တာပဲ။ဘယ်သူနိုင်မယ်ဆိုတာကိုအဆုံးဖြတ်ပေးမှာကတော့ဘယ်ဘက်ကိုထည့်ရမယ်ဆိုတာမဆုံးဖြတ်ကြရသေးတဲ့မဲဆန္ဒရှင်တွေပါပဲလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The election in Michigan is too close to predict.It will be the swing voters who will decide who wins there.
Digni timbya gete idiom atun wi ga ro.
Hit the road, came out swinging, swing voter.
Tu phit ja ba de. Naw de ba khu lo chi myo ma le naw tha idiom atun wi go timbya pe u ma mo saung myo na sin ja ba shin.
Dollar la tan tin set de English sa tin gan sa season ma shin.
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်မှာပါမကြခင်မှာတော့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါရှင်ပြည်ပကမလိုလားသူတွေအထူးသဖြင့်ရုရှားကလူတွေအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုသူတို့စိတ်တိုင်းကျဖြစ်လာအောင်အီလက်ထရောနစ်ခလုတ်နှိပ်မဲပေးစနစ်ကိုကမောက်ကမလုံနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်အစိုးရကသူတို့ရဲ့မဲပေးစနစ်ကခိုင်လုံစိတ်ချရတဲ့အကြောင်းတစုံတရာစိုးရိမ်ပွဲမရှိကြောင်းအာမခံချက်ပေးနိုင်ဖို့ကြိုးပမ်းနေကြပါတယ်သူတို့အစိုးရအနေနဲ့မဲပေးတဲ့ဆက်တွေရဲ့လုံခြုံစိတ်ချရမှုကိုအားဖြင့်ဆောင်ရွက်နေတယ်လို့ဝါရှင်တန်မြို့တော်မှာကြာတာပတိနေ့ကကျင်းပခဲ့တဲ့စိုက်ဘာလုံခြုံရေးညီလာခံမှာအမိမြေလုံခြုံရေးနဲ့အကြံဖက်တိုင်တံပြန်ရေးအရာရှိလီဆာမိုနာကိုကပြောကြားခဲ့ပါတယ် VOA သတင်းတောက်ဂျော့ချ်ပူတစ်သတင်းပေးပို့ထားတာကိုဦးကျော်စန်သာကပြောပြမှာပါရှင
်အင်ဂျီရောအမိမြေလုံခြုံရေးနဲ့အကြံဖက်မှုတံပြန်ရေးဆိုင်ရာလက်ထောက်လီဆာမိုနီကာဟာအမျိုးသားလုံခြုံရေးအတွက်အကြီးမားဆုံးထင်ရောက်မှုတွေဆိုရင်ဇာတ်ရည်အဖြစ်သမ္မတအိုဘားမားကိုအစီရင်ခံရမှာအကြံဖက်တိုက်ခိုက်မှုအီဘိုလာဟာရီကိန်းတို့နဲ့အတူစိုက်ဘာလုံခြုံရေးချင်းချောက်မှုဟာလည်းမြင့်မားနေတယ်လို့တင်ပြခဲ့ပါတယ်
What I've noticed isI've been struck by the breadth of the threats that we're facing. Certainly against the U.S. government, against the
ကျွန်မတတိပြုမိတာကတော့အမေရိကန်ဆိုရနဲ့ပုဂ္ဂလိကကဏ္ဍကိုကြဲကြဲပြန့်ပြန့်ချိမ့်ချောက်နေတယ်ဆိုတာပါပဲ
Internet ဆက်သွယ်ရေးနဲ့ကွန်ပျူတာအချက်အလက်တွေကိုထိုးဖောက်နိုင်တဲ့ hacker အရေအတွက်ဟာပုံမှန်များပြားလာနေပါတယ်အဆိုရမဟုတ်တဲ့သူတွေရောစာမန်ရဆိုးမှုကျူးလွန်သူတွေကိုတွေ့ရပါတယ်သူတို့ဟာဘယ်သူဘဲဝါဆိုတာကိုထိန်ဖွက်ပြီးကိုရေးကိုတာအချက်အလက်တွေကိုခုယူတဲ့နည်းပညာတွေကိုကြဲကြဲပြန့်ပြန့်အသုံးပြုလာကြပါတယ
် Increasingly I think that is going to be both a near midterm
တဖြည်းဖြည်းနဲ့ဒီချိန်ချောက်မှုကနီးကပ်လာပါတယ်ရေရိုရေရှည်ချိန်ချောက်မှုတွေဖြစ်ပါတယ
်မဲပေးတဲ့စက်တွေကတစဉ်အချက်အလက်တွေပေါက်ကြားသွားနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံမှုကိုပြောကြရမှာတော့လီဇာမိုနီကာကအမေရိကန်မက်စနစ်အခြေခံအဆောက်အဦဟာအင်မတန်ခိုင်လုံစိတ်ချရတာကိုသိစေချင်တယ်လို့အခုလိုပြောပါတယ
် It isowned, operated, administered, and managed by states, by localities, down to the county and municipal level. It is not a federal...
ဒါရီဟာ county အဆင့် municipal အဆင့်ထိအပါအဝင်ပြည်နယ်တွေဒေသန္တရအဖွဲ့တွေကထိန်းချုပ်စီစဉ်နေကြတာဖြစ်ပါတယ်။ဒါပြည်ထောင်စုအစိုးရအဖွဲ့အစည်းတခုမဟုတ်ပါဘူး။ဒါရီဟာအင်မတန်ရှုပ်ထွေးကျပြတ်ပါတယ်။ဒါကြောင့် cyber လုံခြုံရေးရှုထောင့်ကကြည့်ရင်ကောင်းတဲ့ကိစ္စပါ။မအောင်မြင်စရာအကြောင်းလုံးဝမရှိပါဘူး
။ဒါ့အပြင်အပြန်အလှန်ထိန်းချုပ်မှုစနစ်နဲ့မီဒီယာတွေဝင်မဆွနိုင်တဲ့အတွက်ကြောင့်လဲအမေရိကန်မဲပေးတဲ့စနစ်ဟာနှောက်ယှက်လို့မရနိုင်လောက်အောင်ခိုင်မာနေတယ်။ဒါပေမဲ့ရွေးကောက်ပွဲအရာရှိတွေအနေနဲ့အမှုမဲ့အမှတ်မဲ့နေလို့တော့မရဘူးလို့လဲလီဆာမိုနီကာကထောက်ပြပါတယ
်။ We exist in a wired world. We know that there are actors out there trying to breach our defenses across the board. So what we
အခုကျမတို့ခေတ်ဟာအင်မတန်ရှုပ်ထွေးပွေလီတဲ့ခေတ်ပါ။ကျမတို့ရဲ့လုံခြုံရေးစနစ်ကိုနှီးမျိုးစုံနဲ့ချိုးဖောက်ဖို့ကြိုးပမ်းနေသူတွေကလည်းအများကြီးရှိနေပါတယ်။ဒါကြောင့်ကျမတို့ဟာအမိမြေလုံခြုံရေးဌာနအပါအဝင်တခြားဌာနတွေနဲ့ပူးပေါင်းပြီးတော့မဲပေးတဲ့ဆက်တွေ၊မဲစည်းရင်းတွေလုံခြုံတိကျမှုရှိအောင်ကြိုးပမ်းနေပါတယ်။ပြည်내အရာရှိတွေ၊ရွေးကောက်ပွဲအရာရှိတွေ၊ကျွမ်းကျင်သူတွေနဲ့တကွာတာဝန်ရှိသူတွေအားလုံးကအတက်နိုင်ဆုံးကြိုးပမ်းနေကြပါတယ်
။အခုအခါမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးစူးစမ်းမှုတွေ၊အချက်အလက်ရယူဖို့အားထုတ်မှုတွေလုပ်နေတာကိုကြဲကြဲပြန့်ပြန့်တွေ့ရပြီးမယ်။ရွေးကောက်ပွဲရလဒ်ကိုကပြန်းကပြန်းဖြစ်အောင်လှုပ်ဖို့အားထုတ်မှုတစုံတရာမတွေ့ရသေးဘူးလို့အာဏာပိုင်တွေကပြောကြကြအောင်ပါခင်ဗျာ
။အခုဆက်လက်ပြီးတော့ဒေါခင်ဆိုးဝင်းစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းကိုနားဆင်ရမှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ပါရှင်။
မင်္ဂလာပါရှင် VOA ရဲ့ဓာတ်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးအကျပ်အတည်းနောက်ဒေါ်လာဈေးတက်ပြီးတော့မြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတာနောက်ငွေဖောင်းပွမှုတွေကြောင့်ကုန်စည်နှုန်းအဆမတန်တက်နေတာတွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD ဦးဆောင်တဲ့အစိုးရအနေနဲ့ဘလို့မူဝါဒတွေချမှတ်တင်တယ်လဲစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်ရလာအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုကျမတို့အပြုသဘောနဲ့အကြံပေးဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဆရာခင် ောင်ညိုဘောကပြီးတာစီးပွားရေးပညာရှင်ပေါ့နော်နောက်တစ်ယောက်ကတော့ UMFCCI လို့ခေါ်တဲ့မြန်မာနိုင်ငံကုန်သင်ရေးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွဲအတွင်းမှုဦးအေးလွင်နောက်တစ်ယောက်ကတော့ NLD စီးပွားရေးအကြံပေးကော်မတီဝင်ဦးမင်းခင်တို့ဖြစ်ကြပါဗျ။အဲ့တော့NLD ဦးဆောင်တဲ့အစိုးရအသစ်ဆိုတော့ကျွန်မပထမဆုံးပြောပြချင်တာကတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနေပြည်တော်လွှတ်တော်အဆောက်အုံဝင်အတွက်မှာအော်တိုဘားလာတရက်နေ့ကတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးကမှာသူမီဒီယာတွေနဲ့တွေ့လို့ကပြောခဲ့တာလေးကိုကျွန်မဖတ်ပြချင်ပါတယ်။ဒါကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားလို့ပြောရမှာပေါ့နော်။ဒေါအောင်ဆန်းစုကြည်ရဲ့သဘောထားဆိုတဲ့နေရာမှာဒီ NLD ဦးဆောင်တဲ့အစိုးရရဲ့မူဝါဒလို့လည်းပြောလို့ရပါတယ်။အဲ့တော့ကျမလွန်စေဒါလေးဖတ်ပြပါရစေ။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကမကောင်းပါဘူးတဲ့။ခတ်တူတူပြောရမယ်ဆိုရင်တိုးတက်မှုကတကယ်မရှိဘူး။ဘာဖြစ်လို့လဲဆိုတော့တိုးတက်မှုဆိုတာဘလို့တိုင်းတာရမလဲဆိုတော့ပြည်သူလူထုရဲ့စားဝတ်နေရေးအခြေအနေနဲ့တိုင်းတာရပါမယ်တဲ့။လူနေမှုအဆင့်တန်းမြင့်သလားဆိုရင်မြင့်မလာပါဘူးတဲ့။အောက်ဆုံးပိုင်းအလှော်တွေဆိုရင်ပိုတောင်းမှနှိမ့်သွားတယ်လို့ပြောကြပါတယ်တဲ့။ ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့6.4%ခန့်တိုးတက်မှုရှိတယ်ဆိုပြီးပြောတာကလည်းတချို့ပညာရှင်တွေကမေးခွန်းထုတ်တယ်တဲ့။အဲ့ဒါလောက်မရှိဘူး။အထောက်အထားလုံလုံလောက်လောက်မရှိဘူးလို့သုံးသပ်ကြပါတယ်တဲ့။ပညာရှင်တွေပြောတာကိုထားလိုက်ပါတဲ့။တကယ်တော့ကုပြည်သူလူတွေကိုသွားပြီးတော့စကားပြောရင်သိပါတယ်တဲ့။ဘလောက်ထိသူတို့ရဲ့လူနေမှုအဆင့်အတန်းဟာပြောင်းလဲလာတယ်မပြောင်းလဲဘူးဆိုတာကိုသိနိုင်ပါတယ်တဲ့။ရင်းနှီးမြှုပ်နှံမှုကလည်းခံမှန်းတဲ့လောက်မဝင်ဘူးဆိုတာအလုံးသိပါပဲတဲ့။ဒီရင်းနှီးမြှုပ်နှံကိုပဲမှုကိုပဲထိုင်ပြီးစောင့်နေမလား။ရင်းနှီးမြှုပ်နှံမှုတွေရလာအောင်ခြေလှမ်းနှမ်းနေတဲ့အချိန်ထဲမှာပဲကုပြည်သူလူတွေအတွက်လှုပ်တင်လှုပ်ထိုက်တာတွေမလုပ်ရဘူးလားဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုရဲ့လူနေမှုအဆင့်အတန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပြီးပြောသွားပါတယ်တဲ့။ကဲပထမဦးဆုံးဖိတ်ခေါ်ချင်တာကတော့ဦးမင်းခင်ပါ။ဦးမင်းခင်ကလက်တွေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးမှာကော်မတီဝင်ဖြစ်လဲရှိနေတယ်ဆိုတော့ဒီ NLD အစိုးရရဲ့အခုလက်တလောပေါ့လေရင်ဆိုင်နေရတဲ့အကြက်အတဲခွန်မလားဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘလို့များဟိုရှေ့ဆက်သွားဖို့စီစဉ်ထားပါလဲရှင်။ကျွန်တ
ော်တို့ NLD ပါတီတဲ့ပတ်ပေါ်နေတာရှိပါလေအကြံပေးနေတာရှိပါလေ။အစိုးရအနေနဲ့တော့လက်ရှိစီးပွားရေးခြေထားတဲ့စီးပွားရေးမူဝါဒကိုအတိအကျတကယ်ဆက်လုပ်မယ်ဆိုရင်ဒီ human action plan ပေါ့နော်အဲ့ဒါကိုဝင်ရှိစီဆောင်ရွက်နေတာတော့ရှိပါတယ်
ဟုတ်ကဲ့ပါစီးပွားရေးအကြံပေးကော်မတီနဲ့ဒီကနေ့ပဲတွေ့ပြီးတော့အစည်းအဝေးလုပ်ခဲ့တယ်ဆိုတော့ဒီကုန်သင်ရေးများအသင်းကကျွန်တော်တို့တွဲဖက်အတွင်းမူဦးအေးလွင်အောင်ဟိုဗာများပြောချင်ပါလဲရှင
်ဒီနိုင်ငံခြားငွေငွေစည်းနှုန်းတွေတောင်းလဲတာကတော့ပုံမှန်ဖြစ်နေရအတိုင်းပါပဲဒါပေမဲ့အဓိကကကုန်စည်နှုန်းတက်ချင်းကိစ္စနဲ့နိုင်ငံခြားငွေမြန်မာငွေတန်ဖိုးကျခြင်းကတည့်ရအချိုးကျတယ်လို့ဆိုပေမဲ့လည်းအဓိကကျွန်တော်တို့ကနိုင်ငံခြားငွေကမ္ဘာပြည်ကသွားတဲ့ export တွေပဲတွေနှမ်းနေသတိပြီနော်စစ်တွေသွားတာဘလို့ပဲသွားတဲ့ပစ္စည်းတွေအားလုံးရဲ့နိုင်ငံခြားငွေကမြန်မာနိုင်ငံကဘန်တွေကိုတကယ်ကိုအမှန်တကယ်ဝင်ဖို့လူတလူအမှန်တကယ်ရောင်းတဲ့ဈေးနှုန်းတွေအတိုင်းအမှန်တကယ်ဝင်မယ်ဆိုရင်မြန်မာပြည်မှာရှိတဲ့နိုင်ငံခြားငွေသုံးချင်တဲ့ပြည်ပကနေ import လုပ်ချင်တဲ့တွင်းကုန်လုပ်ချင်တဲ့လူတွေကဈေးငွေတွေကိုပြန်ပြီးတော့ဟိုအတုံးချနိုင်တဲ့အတွေ့ export ပန်းနေများများရအောင်လို့ပို့ပြီးတော့ထိရောက်တဲ့နည်းစနစ်တွေသုံးရင်ရပါတယ်ငွေကြေးပေါင်းပွားမှုနှုန်းကတော့ပုံမှန်အတိုင်းပဲရှိတာဖြစ်တဲ့အတွေ့ငွေကြေးဒီ NLD ဆိုရလက်ထံမှာငွေကြေးပေါင်းပွားသွားတယ်လို့အများကြီးတော့မဆိုနိုင်ပါဘူး
ဟုတ်ကဲ့ပါအဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီသောတာရှင်တယောက်ကရေးထားတာရှိပါသေးတယ်အဲသူ့နာမည်ကတော့ကိုထိန်ဝင်းနဲ့ငွေကြီးဖောင်းပွားတာနိုင်ငံတိုင်းမှာရှိပါလိမ့်မယ်တဲ့နေတာနဲ့များတာပဲကွာပါတယ်တဲ့တစ်အချက်ကတော့ငွေကြီးဟာခိုင်မာတဲ့ငွေကြီးမဖြစ်ပါဘူးတဲ့အရင်ကလိုဆန်လင်းမောင်ကောင်းဆိုတဲ့နိုင်ငံတကာသုံးငွေဖြစ်ဖို့လိုအပ်ပါတယ်တဲ့နံပါတ်1ကတော့အစိုးရတဲ့အနေနဲ့ဘတ်ဂျက်ကိုတဲ့0ကစပြီးမူဝါဒချမှတ်ရပါမယ်တဲ့အစိုးရတဲ့အနေနဲ့အချိန်တိုအတွင်းမူဝါဒရေးဆွဲရတဲ့အတွက်ခက်ခဲပါတယ်တဲ့ကောင်းမွန်တဲ့မူဝါဒဖြစ်အောင်အကောင့်ထဲပို့နိုင်မှုအတွက်အတိအသေးသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်လို့သူကဟိုသုံးသပ်ထားတာရှိပါတယ်ကိုရဲမြင့်ဆိုတဲ့သောတာရှင်တယောက်ကတော့စီးပွားရေးကတော့အရင်တိုင်းပါပဲတဲ့ဒါပေမဲ့စီးမရှိကမ်းမရှိဗျံပရာလုပ်နေတဲ့လုပ်ငန်းတွေရပ်လိုက်တော့တဲ့အလုံးအလုပ်တွေရပ်သွားတယ်နောက်တစ်တွေခိုးထုတ်တယ်ဆိုတာလိုင်စင်ကတကယ်ပေးတာ10တန်းနဲ့တရားမဝင်ထုတ်တာတန်းတရားတဲ့အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့လူတွေကပဲတဲ့အကျယ်လောင်ဆုံးအော်နေတာတဲ့အစိုးရအသစ်ကအစနစ်တကျလုပ်ရတဲ့အချိန်ကအခက်အခဲရှိနေမှာဆိုပြီးတော့သူကသုံးသပ်ထားပါတယ်အဲ့တော့ကိုမင်းခင်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ NLD အနေနဲ့ပေါ့နော်ပြည်သူလူထုတကယ်သေးချာသိရအောင်ရှင်းရှင်းလင်းလင်းသိရအောင်လို့ပြည်သူလူထုဒီလူနေမှုအဆင့်တန်းမြင့်မားအောင်ဆိုပြီးတော့ဘလို့မူဝါဒတွေများချမှတ်ထားပါလဲရှင
်ဒီရေကပေါ်တဲ့အဒီစီးပွားရေးမူဝါဒပတ်သက်လို့ကျွန်တော်တို့ပြည်လို့ခြေရလို့ခေါ်ကြလို့ပါလေဒီစီးပွားကတော့ဟိုတိုင်းပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုဟိုချုပ်လို့ပြီးတော့ ့ဘောတော်မလေးတို့လိုပါတယ်အဲ့ဒီအဖြေပုံစံကိုပြချတိမှာကျွန်တော်တို့အဖြေမျိုးကိုရှာလို့ရပါမယ်ဆက်ကတော့အကျိုးရဲ့တိကျတိရာတွေဖြစ်နေတဲ့အခြေအနေတွေကတော့ပြောလို့ဆိုပြောရရတော့မဆုံးပါဘူးဆိုတော့အကြောင်းကိုရှာပြီးတော့အကြောင်းကိုရေးရေးရှိရှိတယ်ဖြစ်ရှိနိုင်လို့ဆိုတာအရေးကြီးပါတယ်ဒီမှာကျွန်တော်တို့ဒေါ်လာစီးတဲ့ဒေါ်လာစီးတာကအခြေအနေတစ်ခုမှာသူရှိတဲ့ရှိတဲ့ရေးနေတာလာစီးတဲ့ပြောပါပေါ်မှာမူတည်ပြီးတော့သူရှိတဲ့အခြေအနေရှိတာအလုံးလုံးကဘာသာရပြန်ပြီးတော့ပြည့်နေရတာပါလေအဲ့တော့ဒီနေရာတည်းမှာတော့ဒေါ်လာစီးတာဆိုတာကျွန်တော်တို့ဒီကနေ့တိုင်းဒီပုံစံမျိုးလေးတိုက်ပြီးပုံစံမျိုးလေးတိုက်ပြီးပြည့်စုံရလေးတိုက်ပြီးပါကောင်းတယ်ဒါပေမဲ့အားလုံးကိုရှိနေတယ်အဲ့လိုအားလုံးကိုရှိတော့အဲ့ဒီအားလုံးကိုဘယ်လိုဖြေရှင်းနိုင်လဲဖြစ်ပေါ်လာတဲ့အခြေအနေဟလာစိတ်တက်ကြည့်တော့ပြောင်းအောင်လုပ်လို့ဖြစ်ပေါ်လာတဲ့အခြေအနေတော့ဘလောက်ဟလာဖြစ်ရောအကျိုးရှိအောင်လုပ်တယ်လို့ဆိုတာအရေးကြီးပါတယ
်ဟုတ်ကဲ့
ဒီလိုတော့လာပြီးတော့ဟလာပုံစံတမကဲပြည့်စုံအဆင်ပြေတယ်ဘယ်လိုဖြစ်တာပုံပေါ်တူလာပုံပေါ်တူတလာဘယ်လိုလုပ်နိုင်မလဲကြီးတူပါလို့ဆက်ရှိနေတယ်ဒါရီအခက်ခဲဖြစ်နေတယ်စတဲ့ခြေလေးကိုကျွန်တော်တို့တွေ့နေကြတယ်ကျွန်တော်တို့ရောကျွန်တော်တို့ဒီပါတီရဲ့ပေးတာမျိုးတော့ဟလာအတက်တော်ကြီးတော့တောက်လျှောက်ပေါ့လေဒါကလည်းလည်းဖြစ်နေရအခုလည်းအခုချီဆက်တိုက်ကျွန်တော်တို့တွေ့သားနေတာရှိပါ
အခုလေတိုင်းပေါ်မှာကျွန်တော်တို့မေးမြန်းလို့တဲ့တော်တာရှင်တယောက်ရောက်နေပါပြီကိုကြီးမြင့်မှာကိုကြီးမြင့်နေကောင်းပါလားရှင်
ဟုတ်ကဲ့ဆရာမကျွန်တော်ကပညာရှင်တော့မဟုတ်ဘူးလေကျွန်တော်တို့အမြင်လေးတစ်ခုကျွန်တော်လွန်ခဲ့တဲ့နှစ်30လောက်ကတော့ဝီကြီးစနစ်တစ်ခုကျွန်တော်နည်းနည်းနှိုင်းရှင်းပြခြင်းပါလေဒီနေ့ဒီလေကျွန်တော်လွန်ခဲ့တဲ့နှစ်30လောက်ကဆိုရင်ဥမာစန္ဒတိ5ချက်ဆရာမရဲ့အခုဆိုရင်စန္ဒတိကိုကျွန်တော်တို့ထောင်းကြော်တယ်အဲ့ဒါတော့အဆနေရာလောက်တက်သွားတယ်ပေါ့ဒါကြီးကကျွန်တော်တို့ကဆန်ရှောရှားမှုပေါ်မှုပေါ်မှာမကွာမထူးခြားပဲနဲ့လေငွေကြီးတွေပို့ပို့ပြီးတော့များပြားလာတယ်ထုတ်လုံလာတယ်ပေါ့အဲ့ဒီပုံမှာငွေကြီးတန်ဖိုးရာလွန်မင်းတမိုးကြလာတယ်အဲ့ဒီချိန်ကကျတော့ကျွန်တော်တို့ပြည်သူပြည်သားတွေမှာအဲ့ဒီဓာတ်ကျွန်တော်တို့ပြည်သူပြည်သားတွေပဲခံရပါတယ်အုပ်အုပ်ချုပ်ခံလူဒန်းသားပဲခံရတယ်အုပ်ချုပ်တဲ့လူဒန်းသားကတော့မဆလနာဝတ္တနာဖလက်တဲ့ကျွန်တော်တို့ဦးသိန်းစိန်ဆိုရလက်ထက်အစင်းစင်းဒီကျွန်တော်တို့ဒီနေ့ဒီနေ့30လောက်ဟာဒီလိုပဲသူကငွေလိုရင်ဒီကျွန်တော်တို့ဒီကျွန်တော်တို့ငွေဆက်ကူပဲတစ်နေ့ဒီလိုကြီးလုံနေတယ်လို့ကျွန်တော်တို့ကမြင်တယ်တွက်ဆတယ်ပေါ့လေအဲ့ဒီကျတော့ပြည်သူပြည်သားတွေပဲခံရတယ်ဒါကြတော့ကျွန်တော်တို့ကဟိုအစိုးရအကောင့်တစ်ခုပေါ်ပေါက်လာပြီအဲ့ကြတော့အစိုးရကောင်ကသူ့ရဲ့တာဝန်ပါလဲတည်သူတည်သားအကျိုးစီးပွားလဲကြည့်ရမယ်သူတို့အကျိုးစီးပွားလဲကြည့်ရမယ်ပေါ့ခုပြီးခဲ့တဲ့ကျွန်တော်နှစ်30အစိုးရတွေစဉ်းစားရတယ်သူတို့ပြီးအစိုးရကိုပဲဥတည်ပြီးတော့ကျွန်တော်တို့ပြည်သူတည်သားဘာဖြစ်ဖြစ်ဆိုတဲ့သဘောပေါ့အဲ့လိုပဲကျွန်တော်တို့ကမြင်တယ်လေဒါပေမဲ့အခုနကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာငွေကြေးဖောင်းပွားလာတယ်ဆိုတာကတော့ကျွန်တော်ပြောရင်စောသေးတယ်လို့ထင်တယ်ဘာလို့လဲဆိုတော့နှစ်သားတော့မရှိသေးဘူးလေကျွန်တော်လာတာအစိုးရပဲရှိသေးတာဆိုတော့တော်တော်အဲ့ဒါကတော့လက်မခံ
ကျင်ပါဘူးခင်ဗျာဒါပါပဲခင်ဗျာဟုတ်ကဲ့ပါသဘောပေါက်ပါတယ် NLD အစိုးရရဲ့တက်တန်းကလည်းနှုတ်ပါသေးတယ်သူတို့အကြီးစကားနဲ့ပြောမယ်ဆိုရင်တော့တက်ပြက်ကြီးကိုဘိုးလုံးနေရတဲ့အစိုးရလို့ဖြစ်နေတာပေါ့လေအဲ့တော့ဆရာဥက္ကမောင်ညိုခုနကတော့ line လေးပြတ်သွားလို့အခုတော့ line ကောင်းသွားပြီပြောပါရစေဆရာနည်းနည်းအဲ့ဒီခုနကတော်တာရှင်ပြောတာလို့ပါပဲဆက်ပြီးတော့ဆရာပြောပြပေးပါအောင်ရှင
်ပထမတစ်ချက်ကတော့ဟုတ်ပါခင်ဗျာဆရာကတော့ချင်းတိုင်းနေရပါဘူးနော်အဲ့ဒီပုံပေါ်မှုလို့ဟာဟိုပုံမဆောစောကျွန်တော်စတာလို့ပေါ့လေပုံမှန်ဖြစ်နေပါလိမ့်ဆရာရှင်လုံးဝင်ကြီးကတော့ NLD လက်ထက်ရပါရဲ့မဟုတ်ပါဘူးမဟုတ်တယ်ဒီတိုင်းကတော့သူကပုံမှန်လို့ဖြစ်နေတာရှိတယ်သူကြီးကကိုကတော့ရေးကြည့်တာအရင်နဲ့မှန်းလဲဆိုတော့ပိုဆိုးတဲ့တော်ရှိပါတယ်အဲဒေါ်လာကတော့ဟိုပို့ဖို့နေပြီးတော့တွင်းကုန်ကြီးများနေပါလိမ့်အဲ့တော့တွင်းကုန်ကြီးတက်ကဒေါ်လာလိုတာကိုဒေါ်လာလိုအဲ့ဒါကိုလိုက်ဝဲကြရင်းနဲ့ပေါ်ဒီဒေါ်လာလေးကတက်သွားတဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနှစ်ခုကလည်းပေါင်းပြီးဖြစ်တာပေါ့ဒေါ်လာတစ်ချက်တစ်ခါကျတော့ဒီတွင်းကုန်မှလာပြီးတော့ဈေးကြီးပြန်ရောဟု
တ်ကဲ့ပါ
တွင်းကုန်ကဈေးကြီးတဲ့ခါကျတော့တွင်းကုန်ကိုအခြေခံပြီးထုတ်လုပ်တဲ့ပစ္စည်းတွေကလည်းဈေးကြီးသွားတာပေါ့
အကုန်လုံးဈေးလိုက်တက်ကုန်ညာဟုတ်ကဲ
့ဈေးရှိဖြစ်ရှိရမယ့်ကိစ္စတွေပါ
ဟုတ်ကဲ့ပါအခု
ဒီနေ့
ဟုတ်ကဲ့
ဒီမပြေပါဘူ
းဟုတ်ပါတယ်အခုဟိုဟိုကျမကြားနေတာပေါ့နိဟိုတလောရဲဆိုစာတဆောင်မတပုတ်ဖတ်လိုက်ရပါတယ်အဲ့ဒါတချို့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီပိတ်တံကပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့အခါမှာဟိုဒေါ်လာစီးဆင်းမှုကဟိုများလာမယ်ပေါ့နော်အဲ့ဒီခါကျတော့ဒီဒေါ်လာဟိုစုပြီးတော့ kain thar eh luri ya ni ni ya pai bo mi de tbo myu ne ho phit twa nai ne bo bubble tbo myu phit twa nai ne so bi tong tat dai le shi ba de a ro a ra ma la ma tai ke ma dollar ze ya ma ti ma nyin phit ni de so bi lo pyo ba de a ro di kong thain mya a tin ma the the win win bo li di ma nai ngai ye si wa ye ne pe ma the the win win let twi lou ni de ho sia u ye lwin ho blo tbo ya le shin pyo pya bi ba au
lou ngai shin ni kong thain ri ya le tu ye tat mat thar de kong pi si ri ko တကယ်ရောင်းချတဲ့အမှန်တကယ်ဈေးနှုန်းတွေအမျက်ကုန်ရှောင်ကျဉ်တာတို့တခြားအကြောင်းတွေကြောင့် under value တွေတွားတယ်ဆိုတာထက်တင်ပို့တဲ့ရေအတွက်ပန်ကန်အောင်တင်ပို့ရောင်းချတဲ့ဈေးနှုန်းပန်ကန်အောင်ဝင်လာတဲ့ပို့တဲ့ကုန်ပစ္စည်းတွေအတွက်လည်းငွေတွေအလုံးကအမှန်တကယ်ဝင်လာဖို့လိုပါတယ်အခုကသတိမထားမိတာကကျေလျှော့တွေပြည်လျှော့တွေဆိုပြီးတော့နိုင်ငံခြားကို export လုပ်တဲ့အခါမှာဝေဝင်ကြောင်းပြမယ်အထောက်အထားကိုကိလုတ်ကိပေးလိုက်တဲ့အခါမှာ export တာထွက်သွားတယ်ဗမာကျောင်းဝင်တဲ့အင်္ဂလိပ်တိုင်းပြည်တွေကလူတွေကဗမာပြည်မှာလာပြီးကုမ္ပဏီတွေထောင်းနောက်ဆုံးလယ်ထဲတီဆင်းဝယ်ကောက်ပဲတီလမ်းလဲဝယ်တယ်အဲတခြားပစ္စည်းတွေဝယ်ပြီးတော့ဟိုကျွန်တော်ပြန်ထွက်တဲ့အခါမှာခုနပြောတဲ့ဟိုဘန်စနစ်ကိုမတိမတာလက်ကွက်နဲ့ကျော်လွှားပြီးတော့ဗမာပြည်ကိုပတ်စံနေပြောင်းဝင်ရမယ့်ကိစ္စကိုလည်းဘန်နေရမစီစစ်နိုင်ဘူးအဲ့ဒီအားနည်းချက်ကြောင့်ဖြစ်တာဒုတိယချက်ကနေကြားဒေသမှာရှိတဲ့တရားမဝင်ရုံဝင်မှုကြီးပုံပုံထုံးကန်းလာတယ်ပုံပုံပြင်းထန်လာတယ်အဲ့ဒီအတွက်လည်းဟိုနေကြဒီသားမှာဟိုနေကြဒီသားရဲ့နေဆက်ရောက်ဝင်မှုပုံပန်အတိုင်းသွားဖို့လိုပါတယ်တခြားတိုင်းပြည်တွေမှာနေဆက်မှာသူ့ရဲ့ currency နှစ်မျိုးရှိရင်တရုတ်ငွေလည်းလက်ခံမယ်ဗမာငွေလည်းလက်ခံမယ်ဘတ်ငွေလည်းလက်ခံမယ်ဗမာငွေလက်ခံမယ်ဆိုတဲ့စနစ်ကိုပုံဝင်လည်းအသုံးချပေးနိုင်ပြီးအမှန်တကယ်ရောင်းချတဲ့ပစ္စည်းအမှန်တကယ်တင်သွင်းတဲ့ပစ္စည်းတွေဈေးနှုန်းတွေမှန်ကန်မှုအရေးတွက်တွေမှန်ကန်မှုစတဲ့တရားဝင်ပုံနဲ့ရောက်အောင်လုပ်လိုက်ပါကျွန်တော်တို့ supply and demand theory ရဘုနာဆရာဦးမောင်ညိုပြောသလိုexport နဲ့လို့ဒေါ်လာနဲ့တယ်ဆိုပေမဲ့ထွက်သွားတဲ့ export ပတ်စာအကုန်ရောက်အောင်လို့တကယ်ကြိုးစားပေးဖို့လိုပါတယ်တကယ်စီမံဆောင်ရွက်ဖို့လိုပါတယ်ချိန်ဆတယ်ဆိုတဲ့အကြောင်းပြချက်နဲ့ license နေ license နေဘလို့ပဲဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းရှင်တွေကယူသားဖို့နေပါပြီးတော့အတိအကျမကောင်းတဲ့လုပ်ငန်းရှင်တွေကမိမိအကျိုးအတွက်ရှင်းတန်းတင်ပြီးလုပ်တဲ့အတွက်အစိုးရမှ indirectly မျက်နှာသွားနိုင်ပါတယ်ခုနကုန်သင်းလို့ကြီးမြင့်တာကြတော့ကျွန်တော်ထွက်ကုန်နေနေတာလည်းပါသလိုတတိယအတိုင်းပြည်ရတရားမဝင်ဝင်တဲ့အရေးသွင်းပစ္စည်းတွေကိုမရှင်းနိုင်တာလည်းပါသလိုမိမိရဲ့ပြည်တွင်းတည်ပို့ဆောင်ရေးလုပ်ငန်းလောကမြေချားနဲ့တဲတဲ့ကိစ္စရေလမ်းနဲ့တဲတဲ့ကိစ္စတွေပတ်ပြောက်ပြီးတော့မတော်ကားကိုပဲအာပူပြီးတဲတဲ့အခါမှာဘလူလားအပ်တဲ့တရားကြီးတွေဂိတ်ကြီးတွေနော်ဘလူလားအပ်တဲ့ BOD ခေါ်တဲ့လမ်းပေါ်မှာ290ပိုင်ဟိုမိမိမိဘအမွေလိုပဲတစ်တက်လုံးလမ်းကောက်စားတဲ့စနစ်တွေဘာမှဒီမှာရှိနေတဲ့၍ဒီစနစ်တွေကမမှန်ပါဘူးရှိနေတဲ့၍ဒီကုန်ကြီးလုံးကျဆင်းမှုကဒီပေါ်မှာခံနေရတာပါဘုရားဟိုမေးတဲ့မိတ်ဆွေပြောလို့ပြည်သူခါနာပြည်သူတွေပဲရှိတယ်ဒါတွေကအရင်ခေတ်အစိုးရလက်ဆက်ကဟိုလုတ်တင်လုတ်လိုက်တာတွေအမလုတ်ခဲ့တာမလုတ်ခဲ့တာအားနေသလိုမလုတ်တင်မလုတ်တိုက်တာကိုပိုလုတ်ခဲ့တယ်ဆိုတဲ့ကိစ္စတွေလည်းပါပါတယ်ဒါကြောင့်လို့ဒီကုန်လက်ရှိအစိုးရကဇာပိုင်းသာတာမှာဟိုဟာလုတ်ပါလားဒီဟာမလုတ်ပါဘူးလားဘာကြောင့်ဒီလိုဖြစ်နေလဲဆိုတဲ့ဝေဖန်မှုတွေကတော့ဒါအလကားနေရင်ပယောဂတွေဝင်နေလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါအခုကိုသောတာရှင်တယောက်မေးမြန်းနေတဲ့သောတာရှင်တယောက်လိုင်းပေါ်မှာရှိနေပါတယ်အဲကိုစလိုင်းဘွေကွန်းပါအဲကိုစလိုင်းဗာများမေးချင်ပါလေရှင
်ဟုတ်ကဲ့ဟောဆေးလူပြောတဲ့ဥစ္စာကတော့ဒီအင်းလေးဒီဆွေရမှာပါတယ်နောက်ပြီးတော့မှငွေစည်အစီစီမှုတော့ဘာလို့ပြောတယ်ကျွန်တော်ကတော့ဘေးထိန်ကနေဒီငွေစည်ဖောင်းပွားမှုကဖြစ်လာတယ်လေဆိုရင်တော့ဥသိန်းစိန်2010ကနေစပြီးတော့မှပါလီမန်လှုပ်တော်မှဒီပေါ်လာတယ်နောက်အစိုးရပေါ်လာတယ်အဲ့ဒီခါကျတော့အရင်တုန်းကတော့ဟိုအစိုးရကိုင်းတဲ့သူတွေကလူနေစုအခုကလူများစုကိုင်းတာတဲ့ခါကျတော့အငွေသေးကသုံးဆွဲမှအများကြီးတိုးလာတယ်အဲ့တော့လူငွေပြမှုကအင်မတန်များလာပြီးတော့မှပုံငွေကဘာမှမရှိတဲ့ခါကျတော့အရင်ကတည်းကမှစီးပွားမခိုင်မာငွေသေးစနစ်မခိုင်မာတဲ့ဥစ္စာကအခုမှအစိုးရဆက်ပဲဆက်လက်ပြီးတော့ခံနေရတာလေအဲ့လိုပဲမြင်တယ်။ဘာကြောင့်လဲဆိုတော့တယ်လီဖုန်းတစ်ခုကမြန်မာနိုင်ငံငွေစည်းကမြန်မာပြည်ကိုနှိုက်ကသူတို့ကစက်စင်းနေတယ်တံဖို့မရှိတဲ့ခါကျတော့နိုင်ငံဆက်ဝင်နေရှင်ပြိုင်မြင့်ဆိုရင်တော့ဘယ်လိုဖြစ်နိုင်မလဲဥပမာအခုငွေစည်းသုံးဆွဲနေစနစ်ရလည်းပဲဘူဟူဘန်ကဘယ်လိုချမှတ်လဲမသိဘူးဥပမာငွေစုပ်ပြတ်သွားတဲ့ဥစ္စာကိုအစ်စ်လေးပေးမယ်တဲ့အဲ့ဒါငွေစည်းကတစ်ချိန်လုံးမင်းသား currency ကအစ်စ်စိုက်ထုတ်နေတယ်အဲ့တော့အစ်စ်စိုက်ထုတ်တဲ့ဥစ္စာ policy ပြန်ပြီးတော့မှဘလို့လို့ရမလဲနောက်ပြီးတော့မှဒီအစိုးရကြီးရဲ့လစာကြီးဘာဒီကိုအခုချိန်ဒီချင်းမြင့်ငွေကိုမဆော့သေးဘူးအဲ့ဒါတွေလည်းမဆော့သေးဘူးလူငွေလည်းပြတ်နေဦးမယ်ဆိုရင်တော့အစိုးရတော့နောက်တဖြည်းဖြည်းခံနေဦးမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပါခုနကတော့ကိုစလိုင်းပြောသလိုပေါ့နော်ဒီငွေကြေးဒီဘဏ်တွေကနေပြီးတော့ပတ်စံငွေအဟောင်းတွေကိုပြန်သိမ်းပြီးတော့ဟိုအစ်တစ်တွေရိုက်ထုတ်တယ်လို့ပြောတယ်ဒီအမေရိကန်ပြည်ထောင်စုမှာတော့ပတ်စံအဟောင်းတွေကိုသွားသွင်းလို့ရှိရင်အဲ့ဒီပတ်စံအဟောင်းတွေကို shred လုပ်လိုက်တာပါတခါတည်းဖျက်ဆီးပလိုက်တာပါဟိုနောက်ထပ်လည်းပြန်သုံးလို့မရအဲ့တော့ငွေကြေးဖောင်းပွားမှုမဖြစ်ဘဲနဲ့ဒီလိုမျိုးပြန်သွင်းလာတဲ့ပတ်စံအဟောင်းတွေကို shred လုပ်ပြီးမှနောက်ထပ်အစ်စ်ထုတ်တယ်ဆိုတော့ဖောင်းပွားမှုမဖြစ်ဘူးလေမြန်မာနိုင်ငံဘဏ်လုံငန်းနဲ့ပတ်သက်လို့တော့ကျွန်မသိတော့နားမလည်ပါဘူးမြန်မာနိုင်ငံဒီဘဏ်တာဝန်ရှိပုဂ္ဂိုလ်တွေကိုဒီနေ့ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်မဆက်သွယ်ဖို့ကြိုးစားပေးမယ်ကျွန်မမရခဲ့ပါဘူးအဲ့တော့လေဒီဘဏ်လုံငန်းနဲ့ပတ်သက်လို့တော့ဒီနေ့ဟိုပြောဖို့ဆိုဖို့သိပြီးတော့အဆင်မပြေဘူးပေါ့နော်အဲ့တော့ဦးရင်းလွင်ရဲ့အတွေ့အကြုံတွေပဲဒီကျွန်မတို့ဟိုလောလောဆယ်ဒီမြန်မာနိုင်ငံမှာအခုလုပ်နေရတဲ့ဒီကုန်သည်ကြီးများအတင်းအနေနဲ့ပေါ့နော်ကုန်သည်ကြီးတွေအနေနဲ့ပေါ့မြန်မာနိုင်ငံဘဏ်လုံငန်းကရောအခက်အခဲတွေရှိပါသေးလားရှင်
မြန်မာနိုင်ငံဘဏ်လုံငန်းကတော့ဟိုပြည်တွင်းငွေကြေးစီးဆင်းမှုတွေကတော့ပြည်တွင်းကနေမန္တလေးကနေရန်ကုန်ပို့တယ်ရန်ကုန်ကနေပြည်နာပို့တယ်စသဖြင့်ပို့တကဘဏ်တွေပေါ်လာတဲ့အတွက်ပြည်တွင်းမှာဘဏ်လုံငန်းဆောင်ရွက်မှုကတော့ကောင်းပါတယ
်
အရင်ကပိုကောင်းလာပါတယ
်
နောက်ဒါပေမဲ့နိုင်ငံတကာသွားတဲ့ဘဏ်စနစ်ကိုတော့ပို့ပြီးတော့ဟိုခက်ခဲဆိုတာထက်နိုင်ငံတကာနဲ့ဆိုင်ရင်ဆိုင်မျိုးတွေကိုက်ကြောင်လုပ်ဖို့လိုတယ်လို့ဘိုးဘဏ်ရဲ့တာဝန်ကလည်းဘာလဲဘိုးဘဏ်မှာတာဝန်ရှိတဲ့သူတွေကလည်းလက်ရှိငွေကြေးစီးနှုန်းတွေကြီးဘလို့သတ်မှတ်တယ်လေဘလို့ဈေးနှုန်းတွေကိုဘလို့စနစ်တွေနဲ့သတ်မှတ်တယ်လေဘလို့ပုံမှန်နေနေဆောင်ရမယ်ဘယ်အစိုးရနဲ့ဘလို့ညှိတယ်ဆိုတဲ့အချက်တည်းဥပမာပရာဝန်ရှိတဲ့သူတွေအားနည်းနေတယ်ကျွန်တော်ယူဆပါတယ
်ဒါကြောင့်
မလို့ပြင်ပငွေဈေးနဲ့ဟိုဘဟုပန်ဈေးနှုန်းကိုကြည့်ပြီးတော့ပြင်ပတစ်ဆင့်တောက်ခွာပြီးတော့ကစားတဲ့ခါမှာဟိုငွေကစားတဲ့အနှုံသားစီဘာနေနဲ့ချိတ်ဆက်ပြီးတော့ဥပမာသူတွေရဲ့ဟိုတာဝန်ရှိတဲ့သူတွေရဲ့တနေ့တနေ့ကျညာတဲ့နှုံသားတွေတကယ်တမ်းကြတော့ဒီပမှာတကယ်ဖြစ်ပေါ်စေတဲ့ဈေးနှုန်းနဲ့ခွာဟနေတယ်အဲ့ပေါ်မှာပဲအချို့ဘဏ်တွေကဒီပေါ်မှာခွင့်ရယူပြီးတော့ငွေကြေးကိုဒေါ်လာဈေးကိုတက်ငွေနဲ့လဲတဲ့နှုံသားကိုကစားနေတယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ချက်ကခုနပြောလိုပေါ့နော်ပြည်တွင်းနဲ့ဒီပမှာရှိတဲ့ဟိုဒီစနစ်ဆိုတဲ့တရားဝင်ငွေလွှမ်းမှုတွေရှိနေတည်းရဲ့လေငွေကြေးထိန်းချုပ်ဖို့ကအင်မတန်တစ်ချက်ပါတယ်ဒီနေ့ထိကျောင်းနဲ့ဈေးနှုန်းတွေဒီနေ့ထိဝယ်တဲ့ဈေးနှုန်းတွေ export ပဲလုပ်လို့ import ပဲလုပ်လို့မှန်ကန်တဲ့ဈေးနှုန်းကိုမတော်နိုင်တဲ့ရေတော့တရားမဝင်ဘူးလမ်းမှုတွေရှိနေမှာပဲအဲ့ဒီတရားမဝင်ငွေလွှဲမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့ငွေကြေးတည်ငြိမ်မှုကလည်းဘယ်တော့မှငြိမ်မှာမဟုတ်ပါဘူးဒါဒီအလုံးကိုတရားဥပဒေပေါင်းအတွင်းမှာစနစ်ကျလုံနိုင်တော့စီးပွားရေးလုပ်ငန်းရှင်များများများပေါ်လာသလိုနောက်တစ်ခါအသေးစားအလတ်စားလုပ်ငန်းတွေကိုလည်းပိုပြီးအားပေးဖို့လိုပါတယ်အရင်အဖြစ်အစအစားအစားပြီးအသေးစားလုပ်ငန်းတွေအသေးစားလက်စားလုပ်ငန်းတွေအားပေးမယ်ဆိုတဲ့စီမံကိန်းတွေနီးပြည်သူချတော့တယ်တကယ်တမ်းချီအောင်မှုမရှိတဲ့အပြင်အသေးစားလုပ်ငန်းတွေကတဖြည်းဖြည်းနဲ့ပပျောက်ပြီးတော့တော်တော်လေးကိုပြတ်သုံးမဲ့နေထားကိုရောက်လာပါတယ်ဒါကဘာလဲဆိုတော့နေသားဒေတာနဲ့တရားမဝင်ကျင်းသွင်းတဲ့အယူသွင်းတဲ့ပစ္စည်းတွေကြောင့်ဆိုတော့၎င်းမိမိရဲ့ပြည်စင်းမှာတိမ်ပို့ဆောင်ရေးလုပ်ငန်းတွေစီးမားတော့တဲ့အတွက်ဘလို့လက်အပ်တဲ့ဒရိုက်တွေရလာတဲ့အတွက်ခုနကလမ်းတရားတွေကိုကားတွေနဲ့ဝိတ်တွေကိုကွန်ထရိုးလုပ်လိုက်တဲ့အတွက်လိုအပ်မလိုတတ်တဲ့ပုံကြားစီတွေပုံများလာပြီးတော့အာဂျမပီတောင်ပိုင်းဖြစ်တဲ့ထုတ်ကုန်ပစ္စည်းတွေဂျမပီမြောက်ပိုင်းကိုမပို့နိုင်ဘူးလာမပြီးနောက်ပိုင်းကဖြစ်တဲ့မြောက်ပိုင်းမှာဘူရင်းထုတ်ကုန်ပစ္စည်းတွေတောင်ပိုင်းကလူတွေကိုမပို့နိုင်တဲ့အနေအထားရောက်သွားခြင်းကတဖြည်းဖြည်းနဲ့ကျွန်တော်တို့ပြည်တွင်းအသေးစားနှက်စားတွေဟာကြီးနေလာသလိုပြည်တွင်းအသေးစားနှက်စားတွေရဲ့ကုန်ပစ္စည်းတွေကိုလည်းတိုင်းနယ်ပြည်နယ်အတွင်းမှာတော့အလွယ်တကူဖြန့်ကျက်နိုင်တဲ့စနစ်မရှိတော့တဲ့ဆိုတော့တဖြည်းဖြည်းကြာဆုံးလာခြင်းဖြစ်ပါတယ်။ဒါဒီအလုံးကအင်ဒါရိုက်ကောလကောင်တိုက်တဲ့ကောင်ဆက်ဆက်နေတာပါ
။ဒါကြောင့်
မလို့ကျွန်တော်တို့တိုင်းပြည်တစ်ပြည်တိုးတက်ဖို့တိုင်းပြည်ဆောင်ရုံကကိုပြန်လဲကြည့်ဖို့လိုပဲဆိုတာလည်းကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ပါ။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဒီလမ်းပန်းဆက်သွယ်ရေးကောင်းမှုဘောမှာအခြေခံနေဆိုပြီးတော့အားလုံးကသုံးသပ်တာရှိပါတယ်။အဲဆရာခင်မောင်ညိုအနေနဲ့ရောကျွန်တော်တို့ဒီဟိုအခုလက်ရှိပေါ့နော်ဟိုလဲပတ်နေရတဲ့ဒီ NLD အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီစီးပွားရေးအကျပ်အတဲတွေကနေလွတ်မြောက်အောင်သူတို့ဘာတွေလုပ်တင်နေဘာကိုဦးစားပေးပြီးလုပ်တင်နေလို့များအကြံပေးချင်ပါလဲရှင်။
အဲ့ဒီကတော့လည်းသိပါတယ်ဟိုအပြည့်လို့လဲဆိုဒီနိုင်ငံတကာအဖွဲ့အစည်းတွေကထုတ်တဲ့အစီရင်ခံစာတွေတင်ပြချက်တွေမှာအားလုံးလည်းပါပြီးလားလေဥပမာတစ်ခုဆိုရင်ဒါဘတ်ဂျက်လူငွေပေါ့လေအခုမကြာခဏဟိုစောစောပုံကိုတောင်လဲဆွေးနွေးရပေါ့လေဒါသုံးစိတ်တွေများတယ်ဆိုသုံးစိတ်တွေများတယ်ဆိုတော့ကအမှန်ပါတယ်အမှန်တစ်ဖက်ကကြည့်ရင်လည်းတော့ဖွံ့ဖြိုးနေတဲ့နိုင်ငံဆိုတော့သုံးကြော်တွေကအများကြီးပဲကြံသေးတယ်စောစောဦးရင်းလည်းပြောသွားလို့ပေါ့နော်ဒီလမ်းတွေတရားတွေလားဆက်တို့ရေးတွေမကောင်းတာတွေကိုဆောက်ရေးမကောင်းတာတွေပေါ့အဲမကောင်းတဲ့လမ်းတွေလည်းအများကြီးကြံသေးတယ်ဆိုတော့အဲ့ဒီဟာတွေအတွက်ကလည်းတုံးဖို့လိုတယ်ကျွန်တော်ကဟိုဘတ်ဂျက်လုံငွေပေါ့နော်ဘတ်ဂျက်လုံငွေဒီ900ခန်းလုံးအောက်ပဲချိရမယ်ဆိုပြီးတော့ထိန်းထားတာပေါ့လေထိန်းထားတာအခုလည်း400ခန်းလုံးလောက်ပဲဟိုတပ်ပြီးငွေ400ခန်းလုံးလောက်ပဲရှိတာပေါ့ဆိုတော့အဲ့ဒီကထိန်းပါဟိုဒါကလုံးတဲ့အချက်ပေါ့လေ ငွေဖုံးပွမှုမဖြစ်အောင်နောက်တစ်ခုကဒီအစိုးရဝန်ကြီးဌာနတွေချော်လာလို့ပေါင်းလာလို့ဆိုတော့ဒါလိုပါပဲဟိုအသုံးစိတ်တွေရောက်တော့အောင်ဆိုပြတယ်။ဒါပေမဲ့မှန်းနိုင်မဖြစ်ဘူးပေါ့တကယ်တကယ်ကျတော့အဲဘတ်ဂျက်လိုကြီးအရင်ဘတ်ဂျက်တုန်းကလည်းတမအပူပြီးများလာတာတွေ့ရတာပေါ့အဲတော့တစ်ဖက်ကလည်းသုံးနေရာတွေရှိနေတယ်တစ်ဖက်ကကျတော့လည်းအဲဘယ်လိုပြောရတယ်မတော်ကြံနေတာဒီအကောင်နေ PPC ဒီရအောင်ကောက်ကြတာပေါ့လေအဲခါတိုင်းနေတဲ့တော့ပုံများတာပဲဒါပေမဲ့လည်းဆောင်းနေဆောင်းလိုက်တဲ့သူတွေနော်ဆောင်းရမယ့်သူတွေမဆောင်းမဲနေလို့ရအောင်ကျန်းလာရဲ့အများကြီးပေါ့လေဟိုခါတိုင်းကလည်းခုံကိုသိပြီးအာမကူပဲနဲ့ဒီတရားစတာရှားတဲ့ငူအာကူခဲ့တာပေါ့လေအမှန်မှန်ဒါတွေကဟိုပြီးနေပြီပါလေဟိုဒီ NLD ရဲ့စီဝါရေးဒီမူဝါဒအကြမ်းကြီးပေါ့လေဆက်နေကြအဲဒီဟာတော့ဟိုชมพี่ก็ตบมาเนาะตัวเตซี่ก็ตัวไปไปพูดสู้ออกมาบ่เลยชมพี่ก็ပြောไปนะก็โดนนี่กลายไปแล้วเออเออน้าเลยบาเลยน้าเลยน้าเลยตะไปเลยแต่เล็ดตุ้ยลงออกมั้ยคํามาลงได้ไม่ผิดป่ะสรุปว่าตัวเราออกมาพี่แบตเตอร์ลงชั่วมาสอนติเลยแต่ก็จะโชว์ลงไม่อ่ะถ้าตรงมาโหเป็นหน้ามาจองอ่ะปิดซีนี่เป็นมาเซฟก็ปิดซีนี่อ่ะคือเปลี่ยนเสื้อพวกดินี่แบตเตอร์มาบ่ป่าวสวยหาหนูอันตรายใช่ป่ะสรุปအဲ့ဒီကပြီးပါလေ။တော့ဘယ်လိုလဲသာပြည်သူကြမှာအနေရတဲ့သူတွေပဲပြီးတယ်။လုံးဆရာကိစ္စကြီးရှိတဲ့ဆိုတော့လည်းပြီးတယ်။ဒါပေမဲ့ဒီတစ်ခါကဘူးဝေးလည်းပြောသွားတယ်လို့ပေါ့လေ။ပို့ပုံကြီးလည်းကျွန်တော်ကပြီးပြီးမပို့နိုင်ဘူး။အဲ့ပို့ရပို့လို့ရတဲ့ကြီးလည်းပြန်ဝင်မလာဘူးပေါ့။တော့အဲ့ဒီကကြတော့နောက်တစ်ခုကတော့ဒါကအတွင်းနဲ့လူကတော့ဒေါ်လာလုံးလို့ရအောင်တစ်ချိန်လုံးပဲအတွင်းဆရာကလည်းဟုတ်ပြီလုံငန်းနေရှိရင်တော့ကျွန်တော်ကအခုဆိုရင်အစားတဲ့တုံးတက်လာပြီ။နောက်ကတော့တုံးတက်လာတော့အဲ shopping mall တွေသွားကြည့်လိုက်လို့ရှိရင်ဟိုနိုင်ငံပေါင်းစုံကစားရတွေရောက်နေပေါ့လေ။အဲဒီကကျတော့ဒီတွင်းနာကထောက်လို့ရေးအတွက်ပေါ်စက်ကြီးစီရောတော့အလုံးဝင်လာ။အဲ့နဲ့ဒီအများမျိုးနေထားတဲ့ဟိုကဒီတော့စက်ကြီးပြောတဲ့ထဲမှာလည်းပါတာလို့နိုင်ငံရဲ့တဲ့အရင်နေမျိုးနဲ့မျိုးကအခုထိကတော့ဒီနေ့တည်းမှာပြီးနေပေါ့ဒီနေ့ကအရင်တော့လက်ကျန်တော့မှကျွန်တော်အခုအစိုးရကအဲဒါမှအခုမရှင်းနိုင်သေးဘူးအဲ့တော့အခုလမ်းပေါ်တောက်ကြနေရပဲ CYP စုံမှုရုပ်လိုက်တယ်ဆိုတော့ခေါင်းကပြောထားတဲ့ဟာလေးကတော့အကောင့်တွေဖောလိုက်ပေါ့လေဒါပေမဲ့ချက်ချင်းနိုင်ငံကတော့ဒီနည်းနဲ့တူပြီးဆိုတာနိုင်ငံခြားကူးကြီးတွေကချက်ချင်းရောက်လာမှာမဟုတ်ဘူးလက်ကျန်တော့အချိန်ပြီးဖို့တော့လုံးဝထမား
ဟုတ်ကဲ့ပါအဲနောက်ဆုံးကျွန်မအနေနဲ့ဟိုနီကုန်းချုပ်ကလေးပေါ့နော်ကျွန်တော်တို့သောတာရှင်တစ်ယောက်ကရေးထားတဲ့ကိုဇော်မင်းနိုင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဦးစားပေးအစီအစဉ်တွေကိုအစိုးရကပြည်သူများပြည်သူတွေကိုမူပေါင်းတွေချပြပြီးတော့ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့နိုင်ငံချစ်စိတ်နဲ့စုပေါင်းအားဖြင့်အကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့အစိုးရကလိုအပ်တာတွေကိုတတ်နိုင်သလောက်ပံ့ပိုးတင်တဲ့အကြောင်းစီးလုံးညီညာအောင်ချောင်းဖျားဆိုပြီးရေးထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာခင်မောင်ညိုဘောဂဗီရာရဲ့ UMFCCI ကုန်သေးကြီးများအသင်းကအတွေ့အကြုံတွေ့ရင်မူဦးအေလွင်နဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအကြံပေးကော်မတီဝင်ဦးခင်မင်းခင်ကိုကျေးဇူးတင်ပါတယ်။မေးမြန်းတဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
2005ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ညမ်းရိုင်းပြစွာပြောဆိုထားတဲ့ဗီဒီယိုဗိုင်းတစ်ခုမှတောက်ကြနေကထွက်ပေါ်လာတဲ့အပေါ် Republican သမ္မတလောက်ဒေါ်နယ်ထရန့်ကတောင်းပန်ပြောကြားခဲ့ပေမယ့် Republican Party အတွင်းသူ့အပေါ်ဒေါသထွက်မှုတွေတဖြည်းဖြည်းပိုများလာနေတဲ့တစ်ချိန်နဲ့မှာပဲသူသမ္မတလောက်အဖြစ်ကနေနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေလည်းများလာနေပါတယ်။ကချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမြန်မာအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNFC ညညတော်တိုင်းသားလူမျိုးများ Federal Council နဲ့KIU ကချင်းလူမျိုးရေးအဖွဲ့တို့ကအော်တိုဘာလ10ရက်နေ့ရက်စွဲနဲ့တရားစီကြေညာချက်တွေထုတ်ပြန်ကန့်ကွက်ခဲ့ကြပါတယ်။ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားသလိုအခုဖြစ်စဉ်တွေအတွက်တပ်မတော်ကတာဝန်ယူရလိမ့်မယ်လို့လည်း KIU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကာရီဘီယံကျွန်းတွေဘက်ကနေအမေရိကန်ပြည်ထောင်စုအတ္တလန္တိတ်ကမ်းရိုးတန်းအထိသတင်းတပတ်ကြားဖြတ်တန်းတိုက်ခိုက်လာရာကဟေတီနိုင်ငံကအများစုဖြစ်တဲ့လူ1000နီးပါးသေဆုံးခဲ့ပြီးတဲ့နောက်မက်သျူးဟာရီကိန်းမွန်နိုင်ဟာအားပျော့ပြက်ပြဲလာနေပြီဖြစ်ပါတယ်။မွန်နိုင်ဟာဒိုမီနီကန်၊သမရနိုင်ငံ၊ဂျမေကာ၊ကျူးဘားနဲ့ဘာဟားမားနိုင်ငံတွေကဒေသခံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမှွေနှောက်ဖျက်ဆီးခဲ့တာဖြစ်ပါတယ်
။ကိုဇော်ဝင်းလိုင်ကသတင်းချင်းချင်းကိုပြောပြသွားတာပါ။ဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရီစမစ်ပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.